Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစမှာတော်ရရှင်နေကြော်ရှင်နိုင်ရပါတယ်ခင်ဗျာ။ VOA အမေရိကန်သားရဲ့2019ခုနှစ်မေလ12ရက်တင်းငွေနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်သူဝါရှင်တန် DC မြို့တော်ကနေလိုင်းမီတာ3040 48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်ပါရှင်ကျမတင်ကြီးထိုက်ပါသတင်းတွေကိုမိုက်အတန်းစင်နဲ့အတူကြီးညာပါမယ်တောင်အာဖရိကရဲ့အာနာယ ANC ပါတီကတော့ရွေးကောက်ပွဲမှာထပ်ပြီးအနိုင်ရတယ်လို့ရွေးကောက်ပွဲကော်မရှင်ကစနေနေ့မှာကြီးညာပါတယ်ကုလသမဂ္ဂဗုဒ္ဓနေ့ကိုတက်ရောက်ရင်သမရဝင်းမြင့် BNN ကိုရောက်ရှိနေပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဘင်္ဂလားဒေ့ရှ်နဲ့ဇက်ရ ेंजर ဒုက္ခသည်စခန်းတွေကခလေးငယ်တွေထဲမှာစာမတတ်သူတွေကအများစုဖြစ်နေပါတယ်သူတို့ကိုပညာသင်ကြားပေးနိုင်ဖို့သင်ရိုးညွှန်းတဲ့အစ်စ်တခုရေးဆွဲနေပါတယ
် We are quite well aware that these teachers don't have the competencies and the skills to really
ဒီကြောင့်လည်းသူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက် EDN 3အင်္ဂလိပ်သင်ခန်းစာနဲ့စနေညတရိုက်လေးလိုင်းအစီအစဉ်စတာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့တင်းနှင်းကုနေနဲ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်ဤတန့်စင်တို့ပြောပြပေးပါဦးခင်ဗျာ
တောင်အာဖရိကမှာအစဉ်လာကြီးတဲ့အာနာယအာဖရိကန်နက်ရှနယ်ကွန်ဂရက် ANC ပါတီကနိုင်ငံကိုဆက်ပြီးဥဆောင်မဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကစနေနေ့မှာအတည်ပြုလိုက်ပါတယ်။ပြီးခဲ့တဲ့ပုတ်ထုနေ့ရွေးကောက်ပွဲမှာ ANC ပါတီရဲ့ရလက်ကအရင်နဲ့စာရင်ကျဆင်းလာတာနဲ့အတူအာနာထင်းချုပ်နိုင်မှုကတော့ရော့ကျလာပါတယ်။ပြီးခဲ့တဲ့2014ခုနှစ်ကကျင်းပတဲ့ရွေးကောက်ပွဲမှာမဲထွက်ထက်သူ 83.5 ရာခိုင်နှုန်းကနေအခုရွေးကောက်ပွဲမှာတော့မဲထွက်ထက်သူ 66 ရာခိုင်နှုန်းထိကိုတိတိတသားကျဆင်းခဲ့တာပါအခုလိုကျဆင်းမှုဟာဆိုရင် ANC ပါတီတွင်အကြည်လိုက်စားမှုအရှုပ်တော်ပုံတွေအပေါ်မကြည်လည်မှုတွေတားရှည်လာတာနဲ့အတူနိုင်ငံတွင်းလက်ရှိဖြစ်နေတဲ့လူမျိုးရေးကွာဟချက်တွေကိုထင်ဟပ်နေရလဲဖြစ်ပါတယ်1994ခုနှစ်မှာအသားရောင်ခွဲခြားမှုကိုအဆုံးသတ်ခဲ့ပြီးနောက်ပိုင်းကျင်းပတဲ့လွတ်တော်ရွေးကောက်ပွဲ6ခုစလုံးမှာ ANC ပါတီကအနိုင်ရတာဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်မှာတော့ ANC ပါတီကပထမဆုံးအကြိမ်အဖြစ်ထောက်ခံမဲ60ရာခိုင်နှုန်းအောက်ကိုကျဆင်းခဲ့တာဖြစ်ပါတယ်။ ANC ကထောက်ခံမဲ 59.5 ရာခိုင်နှုန်းရတယ်လို့ရွေးကောက်ပွဲကော်မရှင်ကစနေနေ့မှာကြေညာပါတယ်။ရွေးကောက်ပွဲရလဒ်တွေထွက်လာပြီးနောက်မှာတော့သမရကရွေးကောက်ပွဲဟာဆိုရင်တောင်အာဖရိကပြည်သူတွေရဲ့စန္ဒာကိုထုတ်ဖော်လိုက်တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ထောက်ခံမဲ 27 ရာခိုင်နှုန်းနီးပါးရတဲ့အတိုက်အခံ Democratic Alliance ကလည်းထောက်ခံမှုကျလာပါတယ်။2014ရွေးကောက်ပွဲတုန်းကထောက်ခံမဲ 22 ရာခိုင်နှုန်းကျော်ရရှိခဲ့တာပါ။လဝဲဆုံးဝါဒီ Economic Freedom Fighters ကတော့ထောက်ခံမဲ 10 ရာခိုင်နှုန်းကျော်ရပါတယ်။တောင်အာဖရိကအစိုးရအသစ်ကိုတော့ဒီလနှောင်းပိုင်းမှာဖွဲ့စည်းဖို့ရှိပါတယ်
။ထင်ရှားတဲ့အာဖဂန်ရုပ်သံတင်းတင်ဆက်သူသတင်းတောက်ဟောင်းမန်နာမန်ဂေါအာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာမေလ17ရက်နေ့ကအသက်ခံရတဲ့အကြောင်းအာဖဂန်အနာမိုင်တွေကကြေညာလိုက်ပါတယ်။ဒေသစံတော်ချိန်မနက်8:20လောက်မှာကာဘူးမြို့ရှေ့ရက်ကွက်မှာတနက်နေ့ပြစ်ဒဏ်ခံရတယ်လို့အာဖဂန်ပြည်တွင်းရေးဝန်ကြီးဌာနပြောခွင့်ရနာစရတ်ရိမာကပြောပါတယ်။ကာဘူးမြို့ရဲ့ကတ်နော်ဇီးနားမှာမန်ဂေါကားဆောင်နေတဲ့ချိန်မှာမော်တော်ဆိုင်ကယ်စီးလာလူနှစ်ယောက်ပေါ်လာပြီးတော့တနက်သမားကပထမလေးထဲမှာတနက်လေးချက်ပြစ်ဖောက်ပြီးတော့ဇီးတွေကလူတွေကွဲအောင်လှုပ်ခဲ့ပြီးတဲ့နောက်မှာတော့မန်ဂေါ်ရဲ့ရင်ဘက်ကိုတနက်နဲ့နှစ်ချက်ပြစ်ခဲ့တဲ့အကြောင်းမျက်မြင်တွေ့တဲ့ဈေးတွေက RFERL လွတ်လပ်တဲ့ဥရောပသတင်းဌာနကိုပြောပါတယ်။အာဖဂန်အောက်လွှတ်တော်ကရင်ကျင်းမှုအကြံပေးရာတွေကိုယူဖို့အတွက်သွားဖို့မန်ဂေါ်ကကားဆောင်နေခဲ့တာလို့မန်ဂေါ်ရဲ့ဆွေမျိုးတယောက်က RFERL သတင်းဌာနကိုအတည်ပြုပြောဆိုခဲ့ပါတယ်။လမ်းမော်မှာတွေ့ရင်ထဲမှာမှောက်ရတာဖြစ်နေတဲ့မန်ဂေါ်ရဲ့ရုပ်အလောင်းအခင်းဖြစ်ရာဓာတ်ပုံတွေကို Ariana သတင်းwebsite မှာထုတ်ပြန်ခဲ့ပါတယ်။မန်ဂါဟာအာရီယနာပုတ်ကလေးက TV line အပါအဝင်ပါရှတိုဘာသာစကားပြောတဲ့ပုတ်ကလေးကရုပ်သံ line တို့လိုနဲ့ရှမ်ရှက် TV ရုပ်သံ line တို့မှာ10နှစ်ကျော်ရုပ်သံသတင်းတင်ဆက်သူသတင်းတောက်အဖြစ်လုပ်ကိုင်ခဲ့တာဖြစ်ပါတယ်။အာဖဂန်အမျိုးသမီးတွေအလုံးလုံးနိုင်မဲ့အခွင့်အရေးနဲ့အာဖဂန်မင်းကလေးငယ်တွေကြောင်းတက်နိုင်ရေးဆွေးနွေးမှုတွေပြုလုပ်တဲ့ internet page တွေကိုတည်ထောင်မှုနဲ့လူမှုကွန်ရက်မှာထင်ရှားသူလည်းဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံတွင်းမှာတရုတ်စီမံခန့်ခွဲတဲ့အာရေပြပင်လယ်ဂွာရာရေနက်စိတ်ကအကြီးကကျင်းငါးပွင့်ဟိုတယ်တစ်ခုကိုစနေနေ့တုန်းကအကြမ်းဖက်ဝါဒီတွေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ပါကစ္စတန်အာဏာပိုင်တို့ကပြောပါတယ်။ ဟိုတယ်အပေါ်ဆုံးတက်ချီရောက်တဲ့လှေကအတက်ဆင်းတစ်ခုထဲမှာလက်နက်ပြေးဆောင်ကင်ထားတဲ့တိုက်ခိုက်ရေးသမားတွေကိုပါကစ္စတန်လုံခြုံရေးတပ်ဖွဲ့ကအလင်းအမြန်ဝိုင်းရံထားလိုက်နိုင်ပြီးဟိုတယ်မှာတက်ခုသူအလုံးကိုဘေးအန္တရာယ်ကင်းကင်းကဲထုတ်နိုင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်။သုံးနာရီနီးပါးကြာအပြန်အလှန်တနက်နယ်ပြစ်ခတ်တိုက်ခိုက်မှုအတွင်းတိုက်ခိုက်သူအလုံး ဒီဆုံးခဲ့ပြီးပါကစ္စတန်လုံခြုံရေးတပ်ဖွဲ့တွေကခေါင်းငန်ကြီးရှိတဲ့နေရာအလုံးကိုရှာဖွေခဲ့တယ်လို့လည်းပြောပါတယ်။ရင်းနှီးစစ်ကမ်းကြီးကိုအပေါ်စီးကမြင်ရတဲ့တောင်ကုန်းထိပ်မှရှိတဲ့စဘာဖောက်ကွန်တီနင်တယ်ဟိုတယ်ကအနောက်တောင်ပိုင်းစစ်ကမ်းမြို့မှာအချင်းကျဖြစ်ပြီးတရုတ်ဧည့်သည်တွေတက်ခိုးလေးရှိပါတယ်။ဒီတိုက်ခိုက်သမားတွေကဟိုတယ်ဝန်ထမ်းတွေအတွက်ထားတဲ့ဝင်ပေါ Apweka Totabi, Diludega, Wenyao Sinena, Lule Piosu Tabade, Dibiosuje Bomaro Bija, Dibujem Shidibau, Pakistan Saya Dilta Yungaro, a champa, Warazo, Tekamurigu, Pimian Tana, Shocha Jamle, Pakistan Sita, Yayena, Sayacheku, Chijujang, Jinja Jet, Topian Tabare.
ကျွန်တော်တို့ကနေနေတဲ့သဘောတူညီချက်အရဟိမနိုင်ငံကဟိုဒီတာဆာလစ်နဲ့ရော့စ်အီစာစိတ်ကဲနေကနေပြီးတော့ဟူဒီတပုံတွေစနေနေ့မှာစတင်ပြီးတော့တက်ဆုတ်လာပါတယ်ဟူဒီတပုံတွေတက်ဆုတ်မှုကိုစနေနေ့မှာစတင်ပြီးတော့အင်္ဂါနေ့မှာအပြစ်ဒဏ်တက်ဆုတ်မှာဖြစ်တဲ့အကြောင်းကျွန်တော်တို့ကတက်ဆုတ်ရေးဆိုင်ရာကော်မတီ
ရီမင်စပွဲမှာပါဝင်နေသူအားလုံးကြားမှာအပြစ်ခရရဲ့စိတ်မှုသဘောတူညီချက်ရရှိရင်းနဲ့စိတ်ကမ်းမြို့သုံးခုကနေတက်ဆုတ်ရေးသဘောတူထားတဲ့ဟော်ဒီတာသဘောတူညီချက်ကစစ်ပွဲပြီးဆုံးရတဲ့အတွက်လက်တွေ့ကြတဲ့ပထမဆုံးခြေလှမ်းဖြစ်ကြောင်းလဲလိုလီကကပြောပါတယ် ဟိုဒီတာသဘောတူညီချက်ကိုအပြည့်အဝလုံဆောင်ခြင်းဖြင့်ရီမန်နိုင်ငံသားတန်းတဲ့ချီပြီးတော့လိုအပ်နေတဲ့အသက်ကန်နိုင်မဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနိုင်မှာဖြစ်တဲ့ကြောင်းလိုလီကကဖိတ်ဆက်ပြောဆိုလိုက်ပါတယ်ရီမန်နိုင်ငံတွင်းမှာငြိမ်းချမ်းတည်ငြိမ်မှုပြည်လဲရရှိမဲ့ရီမန်းချက်ပြည့်မီဖို့ဆက်လက်ထောက်ပံ့သွားမယ်ကြောင်းကိုလည်းကုလသမဂ္ဂကပြောဆိုထားပါတယ်
American တဲ့ မနက်ဖက် မြန်မာဘာသာ အစီအစဉ်တွေကို မနက် 6:00ကနေ 8:00အထိ လိုင်းနိုမီတာ 24 kHz 12.13 လိုင်းနိုမီတာ 40 kHz 8.13 လိုင်းနိုမီတာ 51 kHz 5805 နဲ့ လိုင်းနိုမီတာ 190 kHz 1905 တို့ကနေ ထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာဘာ အစီအစဉ်ရဲ့ တနင်္ဂနွေနေ့ မနက် ခင်း သတင်းတွေကို နားဆင်နေကြရတာ ဖြစ်ပါတယ်ရှင် ဗီယက်နမ်နိုင်ငံမှာကျင်းပတဲ့ကုလသမဂ္ဂဗုဒ္ဓနေ့အခမ်းအနားကိုတရားဖို့နဲ့တရားဝင်အလို့သဘောခီးစဉ်ရောက်ရှိနေတဲ့သမရဦးဝင်းမြင့်နဲ့ဗီယက်နမ်ဝန်ကြီးချုပ်ငွေရန်ဆွမ်းဖူးတို့စနေနေ့ကတွေ့ဆုံဆွေးနွေးပါတယ်။ခေါင်းဆောင်တို့ကလက်ရှိကာကွယ်ရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေအပေါ်ဂုဏ်ပြုပြောဆိုခဲ့ကြပြီးရေတက်စစ်ဖက်စစ်ပညာကာကွယ်ရေးထုတ်ကုန်တည တင်းကဖော်ပြပါတယ်2020ပြည်နှစ်မှာရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့အလှည့်ကြဥက္ကဋ္ဌအဖြစ်ဗီယက်နမ်တာဝန်ယူတဲ့ကာလမှာမြန်မာနိုင်ငံဘက်ကထောက်ခံမှုပေးမဲ့ကိစ္စကိုလည်းသမ္မတဦးဝင်းမြင့်ကဆွေးနွေးခဲ့ကြောင်းသတင်းမှာဖော်ပြပါတယ်။ဗီယက်နမ်နဲ့မြန်မာကြားကုန်သွယ်မှုက2018ခုနှစ်မှာအမေရိကန်ဒေါ်လာတန်း160ကျော်ရှိခဲ့ပြီးလာမယ့်နှစ်တည်းအတွင်းနှစ်နိုင်ငံကုန်သွယ်မှုတန်း1000ကျော်ကိုမျှော်လင့်ကြောင်းနောက်မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုမှာဗီယက်နမ်ကအဆင့်ခွန်မှရှိပြီးစီမံကိန်း18ခုမှာအမေရိကန်ဒေါ်လာ 1.1 ဘီလီယံတန်ဖိုးရှိနေပါတယ်လို့ဗီယက်နမ်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်သမရဝင်းမြင့်ကတော့မြန်မာနိုင်ငံတွင်းမှာဗီယက်နမ်ဘက်ကအခုထက်ပိုပြီးတော့ရင်းနှီးမြှုပ်နှံမှုတွေလာလုပ်ဖို့ဖိတ်ခေါ်ခဲ့ပါတယ်။ဒါအပြင်စနေနေ့ညနေပိုင်းမှာတော့ဗီယက်နမ်အမျိုးသားလွှတ်တော်ဥက္ကဋ္ဌမဒန်ငူယန်တီကင်ငန်းနဲ့လည်းသမရဝင်းမြင့်တွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်
။လူမောင်ခိုခိုင်းခေါင်းဆောင်လို့တနေရရှိသူတယောက်နဲ့တရားမဝင်ရွှေ့ပြောင်းနေထိုင်လို့သူမြန်မာအမျိုးသား29ယောက်ကိုထိုင်းနိုင်ငံတောင်ပိုင်းမနေရှားနေဆက်ဟာဒီယာယီမြို့မှာစနေနေ့တုန်းကဖမ်းမိတဲ့အကြောင်းဗန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။သူတို့ဟာမလေးရှားနိုင်ငံကိုသွားနိုင်ဖို့အတွက်ဟတ်ကြိုင်ခေါက်ကွင်းသားမှာ9ရက်တာအစားမစားရဘဲနဲ့ပုံအောင်နေခဲ့တာလို့ပြောပါတယ်။ လူမန်ခိုးခိုင်းကောင်းဆောင်လို့တနေရာရှိသူကိုစနေနေ့မနက်ပိုင်းမှာရဲကဖမ်းမိခဲ့ပြီးတော့ဒီလူကမြန်မာအုပ်စုကိုပုံနေဖို့လက်ပြခဲ့ရကနေရဲကတွေ့သွားပြီးတဲ့နောက်ဖုန်းနေသူတွေကိုလည်းဖမ်းဆီးခဲ့တာပါ။ရန်ကုန်ကနေပဲလေးရှားကိုတရားမဝင်တော်ရဖို့ကြိုးစားနေရလို့ရဲကပြောပါတယ်။လူမန်ခိုးခိုင်းကရင်းနှောင်းနဲ့စက်ကနေတဆင့်သူတို့ကိုထိုင်းနိုင်ငံနဲ့ခေါ်သွင်းခဲ့ပြီးတော့သူတို့ကိ Malaysia nezak go tua bo, bumbu lo sani jaya lo suare. Tapi le dulu go laju ya me duga, tapi lau jati bom lalat dua. Ngaji lo lo asalong am saya beji betap ini laju ya lo le suare. Di emu tari go dia mu wen wen yang mune sujat di tapi lo, hari emu ga dong long ye sekamu kota bare. Dulu go mima bi jambu malay pi bare. Lumang kukan gao sa apie dan niya shidu gulo, lumang kukan jao sebi lo semi wudu pantao ma pi bare.
ထိုင်းနိုင်ငံရဲ့ဩဇာကြီးတဲ့ဘုရင်စနစ်ကိုစောကားတဲ့လို့ဆွဆဲခံထားရပြီးပြည်ပမှာတင်းဆောင်နေကြတဲ့ထိုင်းတက်ကြွလှုပ်ရှားသူ၃ဦးပျောက်ဆုံးနေကြောင်းအခွင့်အရေးအဖွဲ့ပင်နဲ့မိသားစုဝင်တဦးကAFP သတင်းအေဂျင်စီကိုစနစ်နေ့မှာပြောဆိုပြီးသူတို့ဘက်မှရှိနေလဲဆိုတာကိုဖြေကြားဖို့လဲတောင်းဆိုနေကြပါတယ်။နိုင်ငံရဲ့တုံ့တက်ချက်တွေကိုအွန်လိုင်းကနေအတန်းလွှင့်နဲ့တက်ကြွလှုပ အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကပြောပါတယ်။အသက်34နှစ်အရွယ်ဆီယန်ရဲ့မိခင်ဖြစ်သူကတော့လွန်ခဲ့တဲ့လအနည်းငယ်ကပဲသားဖြစ်သူနဲ့နောက်ဆုံးအဆက်အသွယ်ရခဲ့တာလို့ပြောဆိုထားပါတယ်
။ပါကစ္စတန်နိုင်ငံတောင်ပိုင်းပြည်နယ်မှာသတင်းပတ်နှစ်ပတ်တွင်မှာခုလာကြာစင်မှုကူးစက်ရောဂါပိုး HIV ကိုလူ400နီးပါးကူးစက်ခံရပြီးတော့ဒီဖြစ်ရပ်အသစ်ကိုကုလသမဂ္ဂနဲ့ပါကစ္စတန်တာဝန်ရှိသူတွေကစုံစမ်းနေကြပါတယ်။ကူးစက်ခံရသူအားလုံးရဲ့80ရာခိုင်နှုန်းလောက်ဟာကလင်းငယ်ပဲဖြစ်ပြီးတော့အဲ့တွေကထောက်ဝက်လောက်ဟာအသက်5နှစ်အောက်ဖြစ်ကြတယ်လို့တာဝန်ရှိသူတွေကစီးနင်းနေမှာအတည်ပြုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းမှာ HIV ပိုးကူးစက်မှုကြီးသုံးကဖြစ်ဖူးတဲ့စစ်ပြည်နယ်လာကနာခိုင်မှာပြီးခဲ့တဲ့သတင်းပတ်နှစ်ပတ်တုန်းကဆရာဝန်တယောက်ကလူနာအများအပြားအတွက်စီတုပ်ရဲ့တချောင်းနဲ့သုံးခဲ့ရကနေပြီးတော့ AIDS ရောဂါပြန့်ပွားခဲ့ရပါတယ်။လူဦးရေ 1.5 သန်းလောက်ရှိတဲ့ဒီခိုင်အတွင်းအခြေအနေကိုမြန်မြန်စစ်ဆေးနိုင်ဖို့နဲ့ HIV ပိုးဆက်လက်ပြန့်ပွားမှုတွေကိုတားဆီးနိုင်ဖို့ပြည်နယ်အစိုးရကလူထုကျန်းမာရေးလုပ်သားတွေကိုအလင်းမြန်စီလို့ခဲ့ပါတယ်။အချိန်ကစပြီးတော့လူ 9,000 ကျော်ကို HIV ရောဂါပိုးရှိမရှိစစ်ဆေးပေးခဲ့ပြီးဖြစ်ပြီးတော့ဆက်လက်ပြီးတော့လည်လှုပ်ဆောင်နေသေးပဲလို့ AIDS ရောဂါမပြန့်ပွားရေးစီစဉ်ကြီးကဲကသတင်းတော်တွေကိုပြောပြပါရရှင
်။ဒေတာရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မအီတန်းစင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အခုတော့သတင်းဆောင်မနဲ့ဗတ်စင်ကန္တာတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်။မြန်မာစစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးဖြစ်စဉ်ကြောင့်မိသားစုလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြရတဲ့အများစုသောကျောင်းနေအရွယ်ရင်းကြားဒုက္ခသည်တွေထဲမှာအ ਨੇ အချင်းစာမတက်သူတွေကနေလုံးဝစာမတက်သူတွေအထိပါဝင်ပါတယ်။ဒုက္ခသည်ကလေးငယ်တွေဒုနယ်တွေနဲ့ရောက်ရှိနေတာနဲ့အတူအကူအညီပေးလို့သားတွေကလည်းဆရာသစ်တွေအတွက်ရက်တူတင်တန်းတွေပေးနေပြီးတင်ယိုးညွှန်းတဲ့အသစ်တခုထွက်ပေါ်လာဖို့ကြိုးစားနေကြတဲ့အကြောင်း VOA သတင်းတော် Dave Grunebo Cox ကစာကနေပေးပို့တဲ့သတင်းကိုမတ်တင်ကြီးထိုက်ပြောပြမှာပါ။စာရေအ
တာဝန်သားကလေးငယ်တွေကိုအခြေခံမြန်မာစာတင်ကြပေးနေတာပါ။သူတို့ကိုသင်ချာအင်္ဂလိပ်စာနဲ့ဘဝနေနည်းတို့ကိုလည်းသင်ပေးပါတယ်။အသက်9နှစ်အရွယ်ရူစာနာဘီကုန်းကတော့တနေ့မှာကြောင်းစရာမှဖြစ်ချင်ပါတယ်တဲ့သူ့ဆရာကလည်းရိုဟင်ဂျာဒုက္ခသည်တဦးဖြစ်ပြီးအထက်တန်းဆင့်ပညာရေးပဲရှိသူပါဒါကလည်းဒီကဆရာအစ်စ်တွေအတက်တော့တိတ်ပြီးတော့မထူးဆန်းလှပါဘူးကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကယွန်းမက်ထနီယာကအခုလိုပြောပါတယ
် We are quite well aware that this issue
ဒီဆရာတွေကသူတို့ကိုတင် जा ပေးဖို့စွမ်းရည်နဲ့အတွေ့အကြုံမရှိဘူးဆိုတာကိုကျွန်တော်တို့ကောင်းကောင်းသိပါတယ်ဒါကြောင့်လဲအားလုံးချုံငုံနိုင်မဲ့လေ့ကျင့်ရေးစနစ်ဖြစ်လာဖို့အစီအစဉ်တစ်ရက်ကိုတပြိုင်တည်းဆောင်ရွက်နေတာပ
ါဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်ကျောင်းနေမှာကျောင်းအပ်ခွင့်မရှိပါဘူးဒါကြောင့် UNICEF နဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကအသက်၄နှစ်ကနေ14နှစ်အရွယ်ကျောင်းသားတွေအတွက်လူ 2,000 ကျော်ဆက်နဲ့တင် जा ရေးဆောင်တွေဆောက်လုပ်ပေးနေကြပါတယ်။ဒီအသက်ပိုင်းခြားအတွင်းကဒုက္ခသည်ကလေးငယ်3သိန်းခန့်က3ပုံတစ်ပုံ။နောက်အသက်14နှစ်အထက်ဒုက္ခသည်အများစုအတွက်တော့စာသင်ခန်းတွေမရှိသေးပါဘူး။ဒီစာသင်ခန်းတွေမှာကျောင်းအပ်ထားတဲ့ကလေးအများပြားကိုလည်းတစ်နှစ်ကို2နာရီပဲသင်ကြားပေးနေတာပါ။ဒ ဒီကလေးတွေအတွက်ပြည်စုံလုံလောက်တဲ့ပညာရေးသင်ကြားပေးနိုင်ဖို့ဖြစ်နိုင်ပါသလားဆိုတာကိုတော့ UNICEF ကယွန်းမီထာနီယာကအခုလိုပြောပါတယ
် Adequate education no but basic education yes
လုံလောက်တဲ့ပညာရေးတော့မဟုတ်ပါဘူးဒါပေမဲ့အခြေခံပညာရေးဆိုရင်တော့ဟုတ်ပါတယ်သူတို့ကိုအရေးအဖက်အတွက်ချက်နဲ့ဘဝနေထိုင်နည်းအခြေခံတွေကိုသင်ပေးနေတာပ
ါစာသင်ကျောင်းတွေနင်းနေတာအပြင်ပညာရေးကဏ္ဍကလူတွေရင်ဆိုင်နေရတဲ့တခြားအခက်အခဲတွေလည်းရှိပါသေးတယ်။အသက်၄နှစ်ကနေ၁၄နှစ်အတွင်းဒုက္ခသည်ကလေးတွေရဲ့65ရာခိုင်နှုန်းကပထမတန်းအဆင့်တောင်မှမရှိပါဘူး။ Save the Children အဖွဲ့က Beatrice Ochoa ကအခုလိုပြောပါတယ
်။ Everything we're doing in education
တရုတ်ညွန်းတန်းပြုစုမှုယာယီသင်ကြားရေးဆောင်တွေတည်ဆောက်ရေးနဲ့ဆရာတွေစွန့်ရင်စတဲ့ရင်းကြဒုက္ခသည်ကလေးတွေအတွက်ပညာရေးပိုင်းဆောင်ရွက်မှုအလုံးကိုဖြည်းဖြည်းမှန်မှန်ချင့်ကပ်ဆောင်ရွက်နေပါတယ်
။ကျောင်းကောင်းကောင်းမတက်ရတဲ့ရိုဟင်ဂျာကလေးငယ်တွေဟာဥတီချက်မဲ့တဲ့မျိုးဆက်တစ်ခုဖြစ်သွားနိုင်မဲ့အပေါ်စိုးရိမ်နေကြသလိုဒီအချက်ကသူတို့လူကြီးတွေဖြစ်လာချိန်အသက်မွေးဝမ်းကြောင်းအပေါ်တက်ရောက်မှလည်းမဟုတ်ဘဲရိုဟင်ဂျာအတိုင်းဝိုင်းရဲ့အရေးပါမှုကိုပါတက်ရောက်နိုင်တာပါ။ရူဆာနာဘီဂွန်းရဲ့ဖခင်ဖြစ်သူမိုဟာမက်ဟာရီကတော့သမီးတင်ကြားနေတဲ့ပညာရေးအရေးအသွေးပေါ်မှာစိုးရိမ်နေပါတယ
်။မနီဖွန်ဒဒဒစ်ကို
သူတို့ရဲ့လိုအပ်တဲ့ပညာရေးကောင်းကောင်းမရဘူးဆိုရင်တော့သူတို့ရဲ့အနာဂတ်ကောင်းလာဖို့မမြင်ပါဘူး
။ Save the Children က Beatrice Ochoa ကအခုလိုပြောပါတယ
်။ We cannot afford to have a lost generation of Rohingya children.
ရိုဟင်ဂျာကလေးတွေကိုဥတီချက်နေတဲ့မျိုးဆက်တစ်ခုအဖြစ်မခံနိုင်ပါဘူး။ဒါကအကြီးဆုံးစိုးရိမ်ချက်ပါ။ဘာကြောင့်လဲဆိုတော့ကလေးတွေအနေနဲ့သူတို့ရာသင်ရထိုက်တဲ့အရေးသွေးရှိတဲ့ပညာရေးသာမရခဲ့ဘူးဆိုရင်အနာဂတ်မျိုးဆက်တွေဘာတွေဖြစ်လာလဲဆိုတာပါပဲ
အရွယ်ရောက်ချိန်မှာလူမှုအကျိုးပြုသူတွေဖြစ်လာဖို့အတွက်လိုအပ်တဲ့စွမ်းရည်တွေပြည့်မီစေရေးပညာရေးကဏ္ဍကလူတွေကဒီကလေးတွေကိုပံ့ပိုးပေးနိုင်အောင်ကြိုးစားနေကြတာပါရိုဟင်ဂျာလူမှုအတိုင်းအဝိုင်းရဲ့အနာဂတ်ကလည်းဒီပေါ်မှာမှီတည်နေတယ်လို့သူတို့ကပြောပါတယ်ရှင်
မသိညီတိုင်းဖြစ်ပါတယ်အခုတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်နေပါပြီ
ကျောင်းသားကျောင်းသူတို့ရဲ့အရေးအသွေးကိုမြင့်တင်နိုင်ဖို့အတွက်ဆရာဆရာမရဲ့အရေးအသွေးကိုအရင်ဆုံးမြင့်တင်ဖို့လိုအပ်ကြောင်းလွန်ခဲ့တဲ့ဧပြီလ29ရက်နေ့ကပညာရေးဝန်ကြီးမန္တလေးမှာပြောပါတယ်ကိုယ်ပိုင်ကျောင်းကဆရာဆရာမအရေးအသွေးမြင့်တင်ရေးတလတ်တင်နန်းဖွင့်ပွဲမှာပြောကြားသွားတာဖြစ်ပါတယ်။အစိုးရကျောင်းပုဂ္ဂလိကကျောင်းပညာသင်ဘုန်းကြီးကျောင်းစတဲ့ကျောင်းတွေမှာဆရာဆရာမအရေးအသွေးမြင့်တင်ရေးဟာရွေကျက်နံပါတ်1ဖြစ်တယ်လို့ဆိုပါတယ်။ဆရာအားကိုးတဲ့အလွတ်ကျက်ပညာရေးစနစ်ကျင့်သုံးလာတာလည်းကြားလာပါပြီ။မြန်မာပြည်ရဲ့ကိုလိုနီခေတ်ပညာရေးဟာကမ္ဘာအဆင့်မီပညာရေးဖြစ်ပါတယ်။အရှေ့တောင်အာရှမှာတင်ရှားတဲ့တက္ကသိုလ်တွေထဲမှာရန်ကုန်တက္ကသိုလ်ပါဝင်ပါတယ်ကျွန်းပညာရေးလို့နိုင်ငံရေးသမားတွေခေါ်လို့ရှိတဲ့ကိုလိုနီပညာရေးစနစ်ကဘွဲ့ရထားသူတွေဟာလွတ်လပ်ရေးရတော့ရန်ကုန်တက္ကသိုလ်မှာဆရာဆရာမတွေဖြစ်လာကြပြီးစစ်ပီးခေတ်မျိုးဆက်တွေကိုကမ္ဘာအဆင့်မီအောင်ပညာသင်ကြားပို့ချနိုင်ခဲ့ပါတယ်ပို့ချအောင်စမ်းတဲ့အမျိုးသားခေါင်းဆောင်တွေဟာကိုလိုနီခေတ်ကဘွဲ့ရသူတွေပါအရေးအသွေးမကျဆင်းအောင်နှစ်ပေါင်းများစွာအဆက်မပြတ်ကြိုးပမ်းကြရပါတယ်
မဆလာအာနာရှင်ဗိုလ်ချုပ်ကြီးနေဝင်လက်ထက်1962ကစပြီးမဆလာအစိုးရဆင်းပေးရပြီးစေအစိုးရတက်လာတဲ့1988အထိပညာအရေးအသွေးတစ်ပြေးပြေးကြာဆင်းလာပါတယ်1988နောက်ပိုင်းအနှစ်20ကျော်မှာပညာရေးကဏ္ဍဟာစေအစိုးရရဲ့အဖြေခံတစ်ခုဖြစ်လာပါတယ်နိုင်ငံရေးဥတည်ချက်အတွက်ပညာရေးကိုလိုသလိုအသုံးပြုတဲ့အချိန်ဖြစ်ပါတယ်အရေးအသွေးကြာဆင်းချိန်မှာအရေးအတွက်များပြားလာပါတယ်1988မှာတက္ကသိုလ်ကောလိပ်32ခုသာရှိပေမဲ့အနှစ်20ကျော်အတွင်းမှာ182ခုအထိတိုးပွားလာပါတယ်ဒီတက္ကသိုလ်တွေမှာတွားရောက်ပညာသင်ကြားရတာဟာခက်ခဲတဲ့အတွက်အဝေးရောက်တက္ကသိုလ်တက်ကြတာများပါတယ်2015စည်းရင်းအရအဝေးရောက်တက္ကသိုလ်တက်သူ3သိန်းကျော်ရှိပါတယ်စာမင်းပွဲနီးလာရင်10ရက်သင်တန်းတက်ပြီးဖြည့်ရတဲ့တက္ကသိုလ်ဖြစ်ပါတယ်ဝေးရချိန်မှာအလွတ်ကျက်ထားတာတွေကိုမိကုံနဲ့စနစ်ဖြစ်ပါလေ
အရေးအသွေးရှိတဲ့ပညာရေးတည်ဆောက်ဖို့အတွက်ရင်းနှီးမြှုပ်နှံဖို့လိုအပ်ပါလေဒါကြောင့်အစိုးရအသုံးစိတ်20ရာခိုင်နှုန်းအထိပညာရေးမှာသုံးဖို့ရွယ်ကြောင်း2015အမျိုးသားပညာရေးဥပဒေမှာဖော်ပြပါတယ် လွတ်ကျက်ကျောင်းသားဘဝကကျိုးချောင်းဆက်ဆက်တွေးခေါ်ရတဲ့ကျောင်းသားအဖြစ်အသွင်ပြောင်းဖို့လိုတယ်လို့ဒေါက်တာစုကြည်ကမနစ်ကကျင်းပတဲ့ပညာဖွံ့ဖြိုးမှုအကောင်အထည်ပေါ်ရေးနှင်းတော်ဖလှယ်ပွဲမှာပြောတော်ပါတယ်။ဆရာပြောသည်မှနားထောင်ရတဲ့အစဉ်အလာမဟုတ်ပဲပြောရဲဆိုရဲတွက်လက်ထက်မြက်တဲ့ကျောင်းသားကျောင်းသူတွေဖြစ်လာအောင်ဆရာဆရာမတွေကလေ့ကျင့်ပေးမှဒီမိုကရေစီအစစာတင်ကျောင်းကဖြစ်လာလိမ့်မယ်လို့ဆိုပါတယ်။
ကလေးတွေလွတ်လပ်စွာတွေးခေါ်နိုင်အောင်မြေတောင်မြှောက်ပေးတဲ့တင်ကြားနီးဟာမြမရိုးရအစဉ်အလာနဲ့ဆန့်ကျင်ပြီးဆရာဆရာမအခန်းကဏ္ဍကိုမှေးမိန်စေတဲ့အတွက်လက်မခံလိုကြဘူးလို့ဆိုပါတယ်။စင်စာတွေးခေါ်တတ်အောင်သင်ပေးတဲ့နီးအစားအလွတ်ကျက်နီးကိုသာဆရာဆရာမတွေကနှစ်သက်တယ်လို့ပညာရေးသုတေသနဘူရိုရဲ့စစ်တမ်းတစ်ခုမှာဖော်ပြကြောင်းသိရပါတယ်။ NLD အစိုးရရဲ့အမျိုးသားပညာရေးမဟာဗျူဟာစီမံကိန်းမှာလည်းအလွတ်ကျက်ဓလေ့ကနေစမ်းစစ်တွေးခေါ်တဲ့ဓလေ့ကိုကူးပြောင်းလိုကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ဒီကိစ္စဟာအပြောလွယ်သလောက်လက်တွေ့လုပ်ဖို့ခက်ခဲနေပုံရပါတယ်။အရေးသွေးတိုးတက်ဖို့အတွက်နှစ်ပေါင်းများစွာကြာနိုင်ပါတယ်။အရေးအတွက်ကတော့နှစ်အနည်းငယ်အတွင်းတိုးပွားလာနိုင်ပါတယ
်။အစိုးရရဲ့ပညာရေးအသုံးစိတ်တိုးပွားလာတာကတော့သိတာပါတယ်။ဥတိုင်းဆိုင်အစိုးရလက်ထက်မှာပညာရေးအသုံးစိတ်၄ဆလောက်တိုးပွားလာပြီးအစိုးရရဲ့အသုံးစိတ်900ခန့်လုံးဖြစ်လာပါတယ်။ဒါပေမဲ့တိုင်းပြည်ရဲ့သတင်းထုတ်လွှင့်မှုရဲ့200ခန့်လုံးသာရှိပြီးမလေးရှားကတော့600ခန့်လုံးအထိရှိပါသေး။ဥတိုင်းဆိုင်လက်ထက်မှာကျောင်းသစ်9600ကျော်ဆောက်လုပ်ခဲ့ပြီးကျောင်းဟောင်း1900ကျော်ကိုမွမ်းမံပြင်ဆင်နိုင်ခဲ့ပါတယ်။ကျောင်းအဆောက်အဦတိုးပွားလာတဲ့နဲ့အတူဆရာဆရာမခွန်ဆောင်2000လောက်ကိုလည်းခန့်အပ်နိုင်ကြောင်းသိရပါတယ်။ကမ္ဘာစံချိန်မီပညာအရေးအသွေးရနိုင်ဖို့အတွက်စဉ်စားတွေးခေါ်ပြီးဝေဖန်ပိုင်းခြားသုံးသပ်နိုင်ဖို့လိုအပ်ပါတယ်။ရထားတဲ့သတင်းအချက်လက်ကိုအကဲဖြတ်နိုင်ဖို့လိုပါတယ်။ဒါပေမဲ့ကြိုးကြောင်ဆက်ဆက်ပြီးစဉ်ကျင်တွေးခေါ်တတ်တဲ့အရေးအသွေးရှိလာအောင်မြေတောင်မြောက်ပေးရင်းနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်ရေးဟာဆက်ဆက်နေပါတယ်။ကွဲပြားခြားနားနဲ့အယူအဆထုတ်ဖော်ပြောဆိုသူကိုအရေးယူတဲ့အစိုးရဟာကျောင်းသားတွေစင်ရင်တွေးခေါ်တတ်အောင်လုပ်ပေးနိုင်ပါမလားဆိုတာကတော့စဉ်းစားစရာဖြစ်နေပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါ။အခုတော့ American Indian သုံးအင်္ဂလိပ်သင်ငန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်။
ဒီရင်ပါ English American Sai Ganda မှာမြန်မာသတင်းလောကမှာတုံ့နှုံနေတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
double down
ဖြစ်ပါတယ်စာလုံးပေါင်းက double double ကနှစ်စာ down down ကအောက်ဖြစ်ပြီးစုစုခုံရဲ့တိုက်ရိုက်ဒီပေကအောက်ကိုနှစ်စာချလိုက်တာဖြစ်ပါတယ်ဒီအသုံးက blackjack ဆိုတဲ့ casino လောင်းစားနည်းကနေဆင်းသက်လာတာဖြစ်ပါတယ်Blackjack ဖက်ကစားနီးမှာဒိုင်ကပထမဖဲနှစ်ချပ်ကိုဝေပြီးမှကစားသမားကကိုယ့်လက်ထဲရောက်နေတဲ့ဖဲတွေရဲ့အခြေအနေကောင်းနေရင်ဒိုင်ကနောက်ဆုံးတစ်ချပ်မဝေမီပထမလောင်းကြီးကိုနှစ်ဆတိုးလောင်းခွင့်ရှိတာဖြစ်ပါတယ်။တနည်းတော့ကိုယ့်လက်ထဲရှိနေတဲ့ဖဲနှစ်ချပ်ကနိုင်ကြီးများတယ်ဆိုရင်ကိုကပိုအတင့်ရဲလာပြီးလောင်းကြီးနှစ်ဆတိုးတဲ့သဘောဖြစ်ပါတယ်။ idiom ဆိုတဲ့တော့ right ဒီဘက်ကတော့လူတူအနေနဲ့အခြေအနေကကောင်းလို့တစ်ခုခုနဲ့ပတ်သက်လို့အတင့်ရဲပြီးနှစ်ဆတိုးရင်လှုပ်ဆောင်တာမျိုးဒါမှမဟုတ်နှစ်ဆတိုးဖိအားပေးလှုပ်ဆောင်တာမျိုးကိုဆလိုတာဖြစ်ပါတယ်ဒီအသုံးကိုအီရန်က2015နိုင်ငံတကာနျူကလ িয়ার သဘောတူစာချုပ်ကိုလိုက်နာမှုချော့ချမယ်လို့ဗိုလ်ထုနီကကြေညာခဲ့တာကြောင့်အမေရိကန်ကဖိအားနှစ်ဆတိုးပြီးတဲ့ကြိုးပမ်းမှုအဖြစ်တံခတ်မှုအစ်စ်တွေအီရန်ပေါ်ချမှတ်လိုက်တာကြောင့် CNN သတင်းမှာ US set to double down on maximum pressureas Iran eases adherence to nuclear deals ရေကောင်းကြီးတဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်တဲ့ George Gould ပြီးတဲ့ဥမောင်းလေ့လာကြည့်ကြရအောင်ပ
ါ The people need to double down on their calls for press freedom in the country
လူတွေနေနဲ့နိုင်ငံမှာသတင်းလွှတ်ခွင့်ရရှိရေးအတွက်နှစ်ဆတိုးဖိအားပေးတောင်းဆိုတင်ကြတယ်လို့ဒေဗေရပါတယ်ဥမောင်းနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
The people need to double down on their calls for press freedom in the country.
ခုစလေကျင်ပြပြီမယ် idiom အသုံးကတော့
put on the back burner.
ဖြစ်ပါတယ်စာလုံးပေါင်းက PUT put on on put on ကအပေါ်မှာတင်တာ BACK back ကအနောက် BURNER burner ကမိဖို့ဆိုတော့စကူခွေတဲ့ရိုက်ဒီပဲကအနောက်ဖက်မှာရှိတဲ့မိဖို့ပေါ်မှာတင်ထားတာဖြစ်ပါတယ်အိမ်မှာမိဖို့ကြောင့်ဝင်ကြသူတွေတိကြမှာပါအထူးသဖြင့် Kimmy gas ဒါမှမဟုတ်လျှက်စစ်မိဖို့တွေဆိုရင်အများအားဖြင့်လေးဖို့တွေဖြစ်ကြတာမို့အသုံးများတာကရှေ့ကနှစ်ဖို့ဖြစ်ပါတယ်အရင်ကြက်စည်ချင်တာကိုရှေ့မှာထားပြီးအရင်မလိုတဲ့ဟာကိုနောက်မှာထားပြီးအချိန်ရမှချက်တော်မဲလို့ထားလို့ရှိတာဖြစ်ပါတယ်ဒီတိုင်းမှာပဲ put on the back burner ရဲ့ idiom အဓိပ္ပာယ်ကကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆိုတာဖြစ်ပါတယ်ဒီတုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သွေးကုန်တွေပေါ်အခွန်တိုးကောက်ဖို့ပြင်ဆင်နေတာကြောင့်တရုတ်ကဥရောပနဲ့ကုန်စည်သဘောတူညီမှုရဖို့အသာပေးဖယ်ထားပြီးအမေရိကန်ကချက်မှတ်မဲ့အခွန်ပြဿနာဆိုတဲ့မိကိုအရင်ဦးစားပေးဖြစ်ရှိမယ်လို့ဆုံးဖြတ်လိုက်တာကြောင့် South China Morning Post သတင်းစာကြီးက China puts Europe trade deal on back burner to put out US tariff fire ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်တဲ့ဥမောင်းလေးလာကြည့်ကြရအောင်ပ
ါ Jane put her career on the back burner after her marriage to Jim
Jane က Jim နဲ့အင်တောင်ကြပြီးနောက်ပိုင်းသူ့ရဲ့အလုပ်ကိုင်းရှေ့ရေးကိုဦးစားမပေးတော့ဘူးလို့တိပေးရပါတယ်ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ Jane put her career on the back burner after her marriage to Jim
ခုနောက်ဆုံးတင်ပြပေးမယ် EDM အသုံးကတော့
To hang by a thread.
ဖြစ်ပါတယ်။စာလုံးပေါင်းက TO2HANG hang by by to hang by ကတွဲလောင်းကျနေတာ၊ချိတ်နေတာ ATHREAD a thread ကအချီတမြင်ဖြစ်ပြီးစကုထွန်းရဲ့ဒီဘက်ကအချီတမြင်နဲ့တွဲလောင်းကျနေတာဖြစ်ပါတယ်။ဒီအတုံးမှာ a thread အစားဆန်ချီမြင်လို့ဒီဘက်ရတဲ့ hair နဲ့အစားထုတ်ပြီး to hang by a hair လို့လည်းသုံးလို့ရပါတယ်။idiom ဆိုရတဲ့ဝိုက်ဒီပဲကတော့တခုခုပြတ်ကြဖို့အချီတမြင်စာဒါမှမဟုတ်စံကြီးတမြင်စာလောက်ပဲလိုတော့တယ်ဆိုတဲ့သဘောအတိုင်းအချီအနေတခုခုဟာပျက်စီးဖို့ပြတ်သွင်းဖို့တဲတဲလေးလိုတော့တဲ့အနေအထားမျိုးကိုဆိုတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့တခုခုဖြစ်ဖို့တည်တည်လေးလိုတော့တဲ့အနေအထားမျိုးဖြစ်ပါတယ်ဒီအစုံကိုအမေရိကန်ကိုတရုတ်ကတင်သွင်းနေတဲ့ဒေါ်လာဘီလီယံ200ဘိုးရှိတဲ့တရုတ်ကုန်စည်တွေအပေါ်သမ္မတထရမ့်ကအခွန်25ရာခိုင်နှုန်းထိစီးကျက်ဖို့ပြင်ဆင်နေတဲ့အတွက်အာရှစတော့ဈေးကွက်တွေကျပြီးအမေရိကန်နဲ့တရုတ်ကွန်ကရီဆွေးနွေးပွဲတွေလည်းပြတ်သုံးဖို့တဲတဲလေးရှိနေတဲ့အတွက် Asia Times သတင်းစာကြီးက China US trade talks hang by a thread ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်တဲ့ဥပမာလေးလာကြည့်ကြရအောင်ပါ
။ The governor's political future hung by a thread after the bribery scandal.
ကျဆားရဲ့ရှုပ်တော်ပုံဖြစ်ခဲ့ပြီးပြည်내အုပ်ချုပ်ရေးမှုရဲ့နိုင်ငံရေးအနက်ကဟာအဆုံးသတ်ဖို့ကတဲတဲလေးလိုတော့တယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခေါက်လည်လာကြည့်ကြရအောင်ပါ
။ The governor's political future hung by a thread after the bribery scandal.
ဒီတွင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
double down, put on the back burner, hang by a thread.
တို့ဖြစ်ကြပါတယ်နောက်တရင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်အမေရိကန် EDM သုံးအင်္ဂလိပ်သင်ခန်းစာတွေကို view ရဲ့မနေ့ခင်းတိုင်းမှာဒေါ်လာတန်းကပို့ချပေးနေတာဖြစ်ပါတယ်မကြာခင်မှာတော့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA အမေရိကန်အတန်ကနေတနင်္ဂနွေနေ့မနေ့ပဲအစီအစဉ်လေးကိုမနေ့9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့လိုင်းလံမီတာ190ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ဖြစ်ပါတယ်ပဋိပက္ခတွေကြားအရသားတွေမထိခိုက်အောင်ဘယ်လိုလုပ်နိုင်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမှာပါဒီရခိုင်ပြည်နယ်မှာလက်နက်ကန်ပဋိပက္ခတွေကြီးထွားလာတာနဲ့အမျှဒေသခံတွေကနေအိုးအိမ်ပြစ်ပြီးတော့ပြေးရလွှားရဖမ်းဆီးခံရတည်ကြရတဲ့အဖြစ်အပျက်တွေကြုံနေပါတယ်လက်နက်ကန်ပဋိပက္ခတွေကြားရဲသားတွေမြေစာပင်ဖြစ်နေရတာကဘာကြောင့်ပါလဲဘယ်သူမှတာဝန်ရှိပါသလဲဖမ်းဆီးမှုတွေထိခိုက်တည်ကြမှုတွေကိုရှောင်ရှားနိုင်ဖို့အတွက်ထိခိုက်နေတဲ့သူတွေအတွက်တရားမျှတမှုရနိုင်ဖို့ဘာတွေလှုပ်ဆောင်သင့်တယ်လဲဆိုတာတွေကိုကုအောင်လင်ဦးကဦးဆောင်ဆွေးနွေးမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းစီစဉ်မှာတော့ဒီရခိုင်ပြည်နယ်ကပြည်ခတ်တွေချမ်းမှာရဲသားတွေဒုက္ခရောက်နေရတဲ့အခြေအနေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါအခုဆိုရင်တိုက်ပွဲတွေချမ်းမှာဒေသခံတွေအိုးပြည်အိမ်ပြည်ပြေးကြလွှားကြရဖမ်းဆီးခံရတေချာချေကြတဲ့ဖြစ်နေတဲ့ကြုံနေရပါတယ်နန်းနန်းကန်ပြည်ခတ်တွေချအရသားတွေမြေစာရင်ဖြစ်နေရတာဘာကြောင့်လဲဘသူတွေမှာတာဝန်ရှိနေတယ်ဖမ်းဆီးမှုတွေထိခိုက်တည်ချင်မှုတွေကိုရှောင်ရှားနိုင်မှုနဲ့ဒီထိခိုက်နစ်နာခဲ့ရသူတွေအတွက်တရားမျှတမှုတွေရနိုင်မှုဘာတွေလုပ်တင်တယ်လဲဘာတွေလုပ်နိုင်မလဲဆိုတာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပြင်နိုင်ဆွေးနွေးဖို့ရတိတော်မျိုးနဲ့ပြည်သူ့လွတ်တော်ခူးစဲဒေါက်ကင်ဆော့ဝေနောက်တစ်ခါဥပဒေထောက်ကူပြုခွင့်ရထူထောင်သူဦးအောင်သူစတဲ့ပုံကိုဖက်ကြားထားပါတယ်အခုကျွန်တော်ပြင်နိုင်ဆွေးနွေးမဲ့ပုံကိုဦးစုံနဲ့လေးလိုင်းပေါ်ရောက်နေပါပြီဆိုတော့အရင်ဆုံးအနေနဲ့ကတော့ကျွန်တော်ဒီမြေပြင်ကလက်ရှိအခြေအနေနဲ့ပတ်သက်လို့ဟိုထိတွေ့မှုတွေလည်းရှိတယ်ဒေါက်ကင်ဆော့ဝေကိုဆွေးနွေးစေချင်ပါတယ်ခင်ဗျာကျွန်တော်ဒီတိုက်ပွဲတွေကြောင့်အဖမ်းဆီးတွေအသေးပြောက်တွေသူသိမှာလေဒီရဲသားတွေထိခိုက်နစ်နာနေရတဲ့အခြေအနေတွေကဘလောက်တိဆိုးနေတယ်လဲဆိုတာကိုဒီနောက်ဆုံးအခြေအနေကိုအချင်းရုံဆွေးနွေးပေးပါလားခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီမှာအနေနဲ့တော့ဒီဖြစ်စိတ်တွေဆွေးနွေးရမယ်ဆိုရင်အဓိကအားဖြင့်ဒီရခိုင်ပြည်နယ်မြောက်ပိုင်းဒုတိယမြေဒေသပုံမကျွန်းစောက်တော်မြောက်ဦးတွေမှာဖြစ်ပျက်နေတဲ့တိုက်ပွဲတွေကြောင့်ဒီဒေသခံပြည်သူတွေနေစာပင်ဖြစ်ရတဲ့အကြောင်းကိုဆွေးနွေးတော့မှာဖြစ်ပါတယ်။ဒီကျွန်မတို့အနေနဲ့ဒီနောက်ဆုံးမှာဆိုရင်လည်းကျွန်တော်တို့ဒီရတိတောင်ချင်းမျိုးကိုပြပြမှာဖြစ်ပါတယ်။ဒီကိန်းလုံးကတော့ပြတိတောင်လေးမှာလည်းဒီပုံမနေရှိခဲ့တဲ့တနက်တန်ရလေရခဲ့တာရှိတယ်၊မိုင်းပြတာလည်းရှိတယ်၊ကြောက်ဆုံးနေတာလည်းရှိပါတယ်။ဒီလိုပဲမြောက်ဦးမှာလည်းဒီတိုင်းမှာပဲဖန်ဆစ်ခံရတဲ့အေးအေးနဲ့ပတ်သက်ပြီးဖန်ဆစ်ချရတဲ့ဒီပုံမနေရှိတယ်။ဒီပုံနဲ့အတဲဒီပုံနဲ့ဒီလေးကိုလည်းဒီလိုအလောင်းကိုလည်းဒီလိုဆိုမိသားစုတွေကိုမိသားစုတွေကိုတကြိုခွင့်နဲ့မရဘူးသိချစ်ခွင့်နဲ့မရခဲ့တာဆိုလည်းကျင်ကြရပါတယ်အခုဒီကျမတို့ကြောက်တဲ့အခြေအနေနဲ့ကြောက်ရမယ်ဆိုလို့ရှိရင်တော့ဒီကြောက်တဲ့မှာတော့ FN20 ကိုတုံးစီရနေတာရောသား450ကျော်ကိုစာတင်ကြောက်မှာပြေဆုံးကိုခေါ်ပေးပါတယ်အဲ့မှာ20ရနေကညာစိတ်ပြီးတော့တုံးစီရနေမှာပဲဒီဟာအပက်ဆင်းငါနေအမယ်အပက်50အချက်တွေကိုပြန်ဖြုတ်ပါတယ်အဲ့တော့250ကျော်ကလက်ရှိကျန်နေပါတယ်အဲ့တော့30ရင်းနေညမှာပဲအဲဟောဘောလက်ရှိအပက်တွေရှားတဲ့အတွက်အဲ့ဒီမှာစိတ်မနှင်းနဲ့တယောက်ပါတယ်လို့ပြောပါတယ်စိတ်မနှင်းနဲ့တယောက်ကဖြတ်တဲ့အချိန်မှာဓမ္မပုတ်ဖက်ကပြေးလိုက်တဲ့အတွက်သမက်တင်ရနဲ့ဒီ6ဦးမင်းလူကြီးပေးပြပါတယ်6ဦးပေးပါတယ်6ဦးကတင်ရရပါတယ်အဲ့ဒီတင်ရရတဲ့လူတွေကိုဟုတ်ဒီဒီစေငူဘောတဲ့ဒီဒီစေငူကတဆင်းနေစတိစေငူဘူပါရဲ့အဲ့တော့ဒီတော့ပြန်ချက်ချက်အရာဒီစိတ်မနေနဲ့ကောင်းလေးတယောက်ပါလာလို့လေသူတို့ကအရာရှိတွေကိုတင်ပြထားတယ်ဒါပေမဲ့ဒီလိုဘာမှအရေးကြီးလုံးဆောင်ကိစ္စမရှိတဲ့အတွက်ပေါ့နော်ဒီလိုပြဿနာတွေဖြစ်တယ်။ဒါနဲ့သူတို့အနေနဲ့ဒီဒီအခြေအနေလေးတွေ့ခဲ့ပြီးသူတို့ဒီတင်းမှာဆင်းနေဝေးတယ်မှာရောလက်နဲ့လူတွေအတွက်ဒီလိုဖြစ်ခဲ့ဖြစ်တယ်လို့ဒီရင်ဆွေးနွေးမှုတွေကိုလည်းဒီလိုပေါ်ပြကြပါမယ်။အဲ့ဒါကြောင့်ကျွန်တော်တို့ဒီဒီဇိုင်းတွေကအခုချိန်မှာဆိုရင်ဒီ၆တန်းနေမှာရှိတဲ့ရောမှာဆိုလို့ချင်းဒ ရပ်ပုံရသားတွေကိုချိတ်ကလောက်ကိုဖြောတာဒါဆိုသူတို့အကျိုးကြောင့်ယဉ်ရင်းနေဖြစ်တယ်။နောက်တစ်ခါတက်မတော်ဝင်လာတော့လည်းသူတို့ကြောင့်ယဉ်ရင်းနေဖြစ်ပြီးတခြားရောတိုက်ပွဲနဲ့ဝေးတဲ့နေရာတွေကိုဖက်ပြီးနေကြတယ်။အဲ့ဒါကြောင့်ကျွန်တော်တို့ရေးတာဝင်နေမှာဆိုလို့ချင်းနေဒီဆိတ်ဆိတ်ရောတော့ဒီဘီဆောင်တဲ့ဆက်ပြီးချင်းနေပါလေ။တပတ်လို့ဆိုတော့ချင်းနေတယ်။အဲ့ဒါဆိုရင်စာဝတ်ကြီးချက်ချင်းနေတဲ့ရှိတယ်။နောက်တစ်ခါငရယာစီဖြစ်တဲ့အတွက်ကြောင့်ဒီချက်ချင်းတွေရှိနေပါလေ။
โอเค
ครับดีเลยคือมาเราเข้ามาดิคือส่งเรียนดูเจอโคเดบเนาะดิมีการสุดที่ที่อธิคุณโดยมายาวที่ป้าบอกว่าท่านเนี่ยอ่ะอายาท่านที่ที่ขึ้นดีก็เนาะดิเลยก็อธิคุณเนี่ยมายาได้แล้วลูกเสียเนี่ยท่านที่เนี่ยได้อะไรเนี่ยขึ้นได้อ่ะครับแล้วก็ขึ้นขึ้นเนี่ยก็อันนี้
โอเคดอกเตอร์ซอเอ้ทีนี้มาเราตะคู่มีเงินน่ะใช่ป่ะเค้าอะคือถ้าเราเราตําหนอบักพันธ์น่ะซื้อสรไปหมดเนาะเราตะคู่ชุช้าอ่ะดิเอตะพั่วอ่ะแหละตะคู่သားတွေဟိုဖန်းစီသွားတာရှိရလို့ပြောရတဲ့သတင်းတွေကျွန်တော်ကြားပါတယ်ဒါရင်းနဲ့ပတ်သက်လို့ဟိုဒေါက်ကင်ဆော့ဝဲတို့ဘာတွေသိထားတာရှိလဲ
ဟုတ်ကဲ့ဒီမှာတော့အနေနဲ့တော့ဒီဟိုပေါ့ဆောင်းလုံးရေးခက်ကလူတွေတချို့တော့သူတို့ဖန်ထားတယ်ဒါပေမဲ့သူတို့ဒီဖန်ပြီးဖြစ်စေနေတယ်ဖြစ်စေပြီးတော့ပြန်လွတ်မယ်ဆိုတဲ့သတင်းတွေကိုတော့ဒီမှာတို့ကြားသိနေရပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုဥအောင်ထုတ်လေကျွန်တော်မေးသဘောထားကိုလေကျွန်တော်သိချင်ပါတယ်ခင်ဗျာကိုလိုပေါ့လေအရသားတွေကိုဖမ်းနေစီးရဲ့နောက်ဒေါက်ကင်ဆောင်းကြီးပြောသားဆိုတီရာချီရာတွေဟိုဖြစ်နေတဲ့ကိစ္စရှိနေပါတယ်ဆိုတော့ဒီကိစ္စတွေမှာရေဦးရကျွန်တော်တို့တုံးတက်မယ်ဆိုရင်ဘသူတွေမှာအဓိကတာဝန်ရှိနေတယ်လို့ပြောနိုင်လဲဆရာဥအောင်ထု
တ်ဒီလိုကဗရတပိုင်းကဥပဒေကြောင်းရတာဝန်ရှိမှုကျွန်တော်ပြောချင်တာလေဥပဒေရပြောမယ်ဆိုရင်ဥကိစ္စဟုတ်တော့မှာဖြစ်တဲ့ကိစ္စနှစ်ပိုင်းရှိတာပေါ့။အပိုင်းကဖမ်းနေစီးတဲ့ကိစ္စဖြစ်တယ်။နောက်တစ်ပိုင်းကဟိုဟာလူတောင်းမှုပေါ့ဗျာ။ဖိခတ်လိုက်တဲ့ကိစ္စဖြစ်တယ်။ကောက်ဦးစီရဲ့ရှေးဦးတန်ရတယ်။အဲ့နှစ်ပိုင်းမှာဒီဟိုတနေ့ကသူစစ်တပ်ကပြောသွားသလိုပဲ။ပြည်ရှင်ရေးကာလအတော်တည်းမှာဟိုက56ခုနဲ့အမျိုးနိုင်ငံကာကွယ်ရေးစစ်စင်မှုအထူးစီမံချက်ဥပဒေကိုသုံးပြီးတော့ဥမ600ရာဘာသားတွေကိုအန်ကွင်ရှိတယ်ဆိုတာဟာ2008ဖွဲ့စည်းပုံခြေအောက်ဥပဒေနဲ့ညီတယ်ဒီထူးဥပဒေနဲ့ညီတယ်အန်ကွင်ရှိတယ်အဲ့တော့နောက်ကြီးဖွဲ့စည်းပုံခြေအောက်ဥပဒေပုံမှန် 353 မှာဒီစားရွာသားတွေရဲ့ဒီဥပဒေလွတ်လပ်မှုနဲ့ဆိုင်အဲ့တော့ပုံမှန် 353 ရာဥပဒေလွတ်လပ်မှုကိုနင့်နာဆုံးရှုံးမှုရှိစရာလိုကြံငါတယ်။သို့တော့ချွင်းချက်ကဘယ်လဲဆိုတော့တည်တဲ့ဥပဒေနဲ့အညီဆိုရင်တော့နင့်နာဆုံးရှုံးလို့ရတယ်။သူတော်ကိုတွေ့ရမှာဖြစ်တယ်။ဒါကြောင့်တည်တဲ့ဥပဒေကပါလဲ56ဥပဒေဖြစ်နေတယ်။56ဥပဒေနှလုံးကြီးဖွဲ့စည်းပုံအခြေခံဥပဒေကကလွဲမပြောင်းလဲချက်ဒီပေါ်အခြေခံပြီးတော့56ဥပဒေကိုပြန်သုံးတာဟာတည်တဲ့ဥပဒေကူကားချက်ကအပိုင်းကြည့်မယ်ဆိုရင်အမှန်နဲ့ပြောလို့ရတယ်။အဲ့ဒါပိုင်းပေါ့ဗျာ။နောက်တစ်ပိုင်းကပါလဲဆိုတော့ဒါကဖမ်းလို့ရှိတော့ညာလေးပဲ။ဒီရွာသားတွေကိုစိုက်တယ်လို့နှိမ့်ချညင်းမလို့မရဘူးလေ။စာရီသာဖြတ်လို့မရဘူးလေ။အဲ့တော့ဖမ်းထားတဲ့လူတယောက်ကိုစိုက်ပြီးအားလျော်စွာလူမျိုးတောင်ယူရမယ်၊ဆောင်းလျှောက်ရမယ်၊ကျူးမွေးရမယ်၊ကျူးကျူးရမယ်။လုံးဝတောက်ခွင့်မရှိဘူး။လုံးဝနှိမ့်ချညင်းမလို့မရှိဘူး။ဒါဥပဒေမှာလုံးဝပြန်လာခြင်းမရှိဘူး။အခုလိုတတ်တာဖြတ်တာအဲ့ဒါနှိမ့်ချညင်းမလား။သူကကြီးဆိုင်အားလုံးကတော့ဥပဒေနဲ့ဆန့်ကျင်တယ်လို့ကျွန်တော်ပြောချင်တယ်။အဲဥပဒေနဲ့ဆန့်ကျင်တဲ့ကိစ္စတွေဖြစ်ပေါ်တော့လို့ညာလည်းပဲဒီတိုင်းထိုင်ကြည့်နေတဲ့အစိုးရအာဏာပဲနေမှာတာဝန်ရှိတာပေါ့ဗျာ
။ဟုတ်ကဲ့သူတို့ဆွေးနွေးပြီးတဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းဒီ line မှာရောက်နေပါတယ်။အရင်ဆုံးတူဦးကိုကျွန်တော်လှည့်ပေးချင်ပါတယ်။သူကလည်းဒီရခိုင်ပြည်နယ်အခြေအနေတွေကိုကိုယ်တိုင်ကိုယ်ချက်ထဲထဲဝင်လုပ်နေတဲ့ပုဂ္ဂိုလ်တယောက်လည်းဖြစ်တဲ့အတွက်သူလက်ပေးရမှာသူကတော့ဒီရခိုင်တန်းရင်းသားမျိုးနွယ်များအစီအုံဖွဲ့အတွင်းရင်းမှုကိုစောစောထုံးဖြစ်ပါတယ်ကိုစောစောထုံးသဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကဒီမှာတာဝန်ရှိတယ်ဆိုတဲ့အပိုင်းမှာတော့ကျွန်တော်တို့ဒီစောစောကဥအောင်တို့ဆွေးနွေးတယ်လို့ပါပဲဒီစစ်တဲရဲ့ဒီလူဆောင်ရှိတဲ့ကကျွန်တော်တို့ဒီဥပဒေပေါင်းအပြင်ဆုံးကိုရောက်နေတာပေါ့လေဘာလို့ခုကဒီလူခွင့်ရေးရှုထောင့်ကကြည့်မယ်ဆိုလို့ချင်းလည်းပဲဒီလူခွင့်ရှုထောင့်တဲ့ပုံစံမျိုးအမျိုးမျိုးဖြစ်နေတာပေါ့အာဒါကတော့စစ်တဲဘက်ကတာဝန်ရှိတဲ့တစ်ခုပါအဲနောက်တစ်ခုကကြတော့ကျွန်တော်တို့ဒီအစိုးရအပိုင်းကရှိနေတဲ့အခြေအချို့ပြောပြချင်ပါတယ်အခုကကျွန်တော်တို့ဒီတိုက်ပွဲတွေဖြစ်လာတဲ့အကြောင်းရင်းကိုကြည့်မယ်ဆိုလို့ချင်းတော့ဒီကျွန်တော်တို့နိုင်ငံမှာဒီနိုင်ငံရေးအရာခွင်ကတဖြည်းဖြည်းကျင်းလာတယ်လို့ဖြစ်နေတာပေါ့လေအဲဆိုတော့ဒီအချိန်မျိုးမှာဒီ ကိုင်းသားတွေဖက်မှာကြတော့ဒီအလို့သားတက်လို့ခွင့်ကိုဟိုအစိုးရဘက်ကမတည်ဆောက်ပေးနိုင်ဘူးအခုဒီဒီမိုကရေစီအစိုးရအထီးကိုပဲတည်ဆောက်ပေးနိုင်ခြင်းမရှိဘူးဆိုတဲ့အကြတော့ဒါကလက်နက်ကိုင်လဲစဉ်ကိုတွဲပို့တလို့ဖြစ်တော့ပါတယ်ဆိုတော့ဒီဒီပွဲတပ်ပွဲတွေဖြစ်တာဘောအကြောင်းရင်းကလည်းဒီပုံမှာအခြေအနေနေပါတယ်အဲနောက်တစ်ချက်ကကြတော့ဒီအဆုံးသက်အဖြေကိုလက်နက်ကိုင်လဲစဉ်နဲ့ပ ကြည့်တော့လို့ချင်းရင်ဒီလက်နက်ခိုင်ပဋိပက္ခတွေကအများကြီးဖြစ်လာပါလိမ့်မယ်ဒီကဲကြည့်တဲ့ဖြစ်လာပါလိမ့်မယ်အဲ့တော့အဲ့ဒီခါမှာဒီတစ်ခါလေးပဲလူခွေးရှိမမှုတွေလည်းပဲအများကြီးဖြစ်လာပါမယ်ဆိုတော့ကျွန်တော်ကဘသူဘေဘောဆိုတာဖြစ်ပေါ်တယ်ဒီအခြေအနေတွေကြောင့်ပဲအဲဒီအခြေအနေကိုပြန်ပို့နေတဲ့သူတွေဒီမှာတာဝန်ရှိတယ်လို့ပဲပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုစောစောထွန်းဆွေးနွေးရခြေစူးပါကျွန်တော်နောက်တူးလည်းရှိနေပါသေးတယ်ကိုစလိုင်းပွေကုန်းသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
အော်ဒီကတော့တပ်တော်မှာတာဝန်ရှိတယ်ဗျာဒီလိုလေဆိုတော့တို့ဖက်ဒရယ်တည်ထောင်စုအခြေခံမှုကိုတို့ကမြန်မြန်ရေးဆွဲချင်လို့အချိန်ဆွဲချင်တယ်တပ်တော်ကအခမ်းအနားကြောက်သွားမှာဆိုလို့အဲ့ဒီဖက်ဒရယ်အခြေခံတဲ့ဒီဆောင်စုနိုင်ငံတော်ကိုမတည်ထောင်စေတော့ခုချိန်ဒီဥပဒေပိုင်းဆိုင်ရာနယ်ပတ်သက်ရင်2008ပြည်ပုံနည်းနည်းပြည်နယ်တော်မှာအထိမခံဘူးအဲ့တော့AA ကလည်းအဲ့ဒါကိုခြေခံပြီးတော့မှဝလူမျိုးလင်းနေနေပဲတိုက်မှဖြစ်တော့မယ်ဒီတိုက်ဆိုရင်နည်းနည်းနဲ့မရဘူးအဲ့တော့ချမှဖြစ်မယ်တပ်မတော်ကိုဆိုပြီးတော့မှတို့ခံယူချက်ရှိတယ်ထင်တယ်အဲ့တော့တပ်မတော်ကလည်းအဒီဟိုကစိတ်နှလုံးပြောင်းလဲပြီးတော့မှနိုင်ငံကြီးနည်းနည်းဖြစ်စေနေပြီဆိုရင်တော့ဒီAA ကလည်းပဲ PPP2 နဲ့ကျွန်တော်တို့အားလုံးကဖိအပ်ပေးပြီးတော့မှတပုံဆိုတာကတော့အဲ့လောက်ကြီးလုံနိုင်မှာမဟုတ်ဘူးအဲ့တော့ဒီ PPP2 တွေပြည်နေရတဲ့ကိစ္စကတော့အဓိကကြည့်နေဆိုတော့တပ်မတော်မှာတာဝန်ရှိတယ်တိကျရင်တပ်အဲ့ဒီချိန်မျိုးမှာဆိုရင်တော့နည်းနည်းပပအပေါ်မှာရောအေးအပေါ်မှာရောဒီကက်စလုံးကိုကြားဝင်ပြီးတော့မှဖိအားတွေတည်တည်နေလို့ကျွန်တော်မြင်နေက
ြဟုတ်ကဲ့ကျေးဇူးပါကိုဆိုင်ဘွေကိုဆွေးနွေးရကျွန်တော်တို့အခုဒီဆွေးနွေးပွဲကို Facebook ကနေလည်းတိုက်ရိုက်ဆွေးနွေးနေသူတွေမှတ်ချက်ပေးနေသူတွေရှိပါတယ်တူကတော့ကိုတက်ဆိုတဲ့အကောင့်နဲ့ကျွန်တော်တို့စာပို့ထားတာပါသူကတော့ရခိုင်ရေးကတော့ဆက်လက်ရှုပ်ထွေးနေဦးမှာပါတဲ့ဘသူမှတာဝန်ရှိလဲဆိုရင်တော့အေးမောင်မြမတက်မှာပါနှစ်ဖက်စလုံးမှာတာဝန်ရှိတယ်လို့ထင်မြင်မိပါတယ်လောလောဆယ်အခြေအနေရထိခိုက်နေနေတဲ့ပြည်သူတွေကတော့ညီစာပင်ဖြစ်နေဦးမှာပါဆိုပြီးတော့သူကရေးပါတယ်နောက်ဆုံးတော့ကျွန်တော်ဒီကိုယ်တိုင်ဝင်ရောက်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေဆွေးနွေးသွားတဲ့အချက်တချို့ကိုလည်းကျွန်တော်ပင်နိုင်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေပြန်ဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ကအခုဒီမှာအရသားတွေဒုက္ခရောက်နေတဲ့နေနာနေရတဲ့ဆိုတဲ့ကိစ္စတွေကိုဆွေးနွေးတဲ့နေရာမှာဖြစ်ရတဲ့အကြောင်းရင်းပေါ့လေယောဂလက္ခဏာကိုလည်းကျွန်တော်တို့ကြည့်ဖို့လိုလိမ့်မယ်ထင်ပါတယ်ဒီနေရာမှာအခုလို့ပေါ့လေအရသားတွေကြားထဲမှာဒီညီစာပင်ဖြစ်နေရတဲ့ကိစ္စတွေနဲ့ပတ်သက်လို့အဓိကအကြောင်းရင်းတွေကဘာလဲတချို့ကတော့အခုထောက်ပြတော့တာတွေရှိပါတယ်ဒီဖွဲ့စည်းပုံကိုချက်တင်းနဲ့လည်းစိုင်းနေဆိုပြီးတော့အခုဆွေးနွေးသူတွေလည်းရှိပါတယ်ဒေါခင်စောဝေအမြင်ရောခင်ဗျာအခုကျွန်တော်တို့လက်ရှိကြုံနေရတဲ့ပြဿနာတွေအရသားတွေနောက်ဆုံးဒုက္ခရောက်ရတဲ့အဖြစ်ကဘာကြောင့်လဲဒီကဘာလို့ခြေခံနေလဲ
ဟုတ်ကဲ့ဒါကတော့ဖြစ်ပြီးစစ်ပါ။အော်ဒီမှာတော့လက်လက်ရေးရပြီးတဲ့နောက်ပိုင်းမှာပေါ့နော်ဒီဒင်းဒီနာမုံကိုပဲဈာထန့်ဆွေးတဲ့ရာရှိမှုတွေတိုက်သေးတဲ့ဝင်လာတယ်လက်နဲ့ကန်ဆွေးတဲ့ပေါ်လာတယ်။အဲ့တော့ဒီမှာတော့ဒီရခိုင်ပြည်နယ်ဒီဈေးစရင်စားတဲ့ဒီလပ်ပေါ်ချူရောပေါ်ရင်လည်းဖန်ဆူဆိုးတဲ့ဝင်နောက်အချက်ဆုံးနေလေအောင်ဖို့မှရနေတယ်အဲ့တော့ဒီမှာတို့ဒီရခိုင်ပြည်နယ်အတွက်လည်းတိုင်းပြည်မှာရမယ်ဆိုတဲ့အသိတွေနဲ့ဒီလိုလက်နက်ကင်ပေါ်လာတာဖြစ်တယ်။အဲ့တန်းကြောင့်တစ်ဖက်နဲ့တစ်ဖက်ဆက်မတော်မဲ့လက်နက်ကင်ဖြစ်ကြတယ်။အဲ့ဆက်မြေစာပင်ဖြစ်တယ်ဆိုတာဒီမြေစာပင်ဒီမော်ထီမာနယ်ရဲ့လူတွေအင်းအင်းနဲ့ဆက်ဆက်နေတယ်။အင်းအင်းကိုထောက်ပံ့နေတယ်ဆိုတဲ့အယူဝါဒတွေကိုထုတ်ပြီးတော့ဒီလိုဖြစ်သူတွေကိုဟိုဒီလိုမျိုးဒုက္ခပေးနေတာတွေဖြစ်တာတွေ။ဒီမှာမင်းလာတော့လက်နက်ကင်အချင်းချင်းကနော်ဟိုတိုက်တာအရင်စားချက်မျိုးတိုက်တာစံချမတိုက်တာအဲ့ဒီမဲ့ဒီဒီသူတွေမျိုးစားတဲ့အဖြစ်ပေါ်တော့ကျမတို့လည်းဓမ္မဆန်နိုင်ပါဘူးဒီနာကဥပဒေကြောင့်အရလည်းစံချပုံတာရှိပါတယ်သူက2018ပုံမှာကိုယ်တိုင်ကဓမ္မစောကမှန်တယ်ဆိုတဲ့ဥပဒေတွေနဲ့လုပ်နေရဆိုတဲ့အကြောင်းကိုလည်းပြောပါတယ်ဟောတော့ကျမတို့ဒီ2018ပုံအဆန်းကြီးစုဆန်းလုံးရပါစေအံကောင်းကကျေးဇူးတင်ပါတယ်ပုံမှန်စစ်ဆန်းပါဆိုလို့ရှိရင်နိုင်ငံသားတစ်ခုကိုမသိလိမ့်နိုင်ရင်ကျော်တော်ရဲ့ဆုံးမထအံကိုသိကြရလို့ရပါတယ်။ဒါနဲ့နိုင်ငံသားအခုကိုလက်ဆက်ပံ့ပိုးမရှိဘူးလို့ပြောဖို့ပြင်နေတယ်။ဒီအခုကျမတို့ဒီကန်ဆန်းကိုကျင်းနိုင်မယ်ဆိုလို့ရှိရင်ဆက်ဆက်ပုံစံရနေကြမယ်ဖြစ်ဆက်စစ်ထားတဲ့ဒီလိုပုံနဲ့အဆင်ပြေဘာလဲဆက်ပြီးတော့နှစ်ဆိုင်တော့ဖြစ်လို့ရှိနေတယ်ဒါကြောင့်ပါဒီမင်းရဲ့အဖို့ရဲ့ဘုရားရှင်ရဲ့ကြောင့်ရတယ်။ဆက်မတော်အနေနဲ့လည်းဥပဒေကိုကျော်လွန်နေတယ်လို့ပဲကျွန်မအမြင်နဲ့တော့ဒီလိုပဲမြင်နေတာလေ
။ဟုတ်ကဲ့ဆွေးနွေးရကျေးဇူးပါ။ဆိုတော့ဆရာဦးအောင်တို့အမြင်ရောခင်ဗျ။
ဒီလိုရဖွဲ့စည်းပုံကဒုတိယအဆင့်ပေါ့ပထမအဆင့်ကတော့ခုနကျွန်တော်မိတ်ဆွေပူဇော်ထွန်းတို့ဆလိုင်းပွေဘုန်းတို့ပြောထားတာမှန်ပါတယ်။ တနာပါလဲဆိုတော့ရခိုင်ပြည်ရဲ့လွတ်လပ်မှုကိုဒီမှပြုလို့တယ်ရခိုင်ပြည်လူတို့မှာကိုယ်ဥပဒေဝင်ရှိတယ်ရခိုင်ပြည်နယ်မှာကိုယ်ဥပဒေဝင်ရှိတယ်ဆိုတော့ရန်ုံပြည်ဒီမှပြုလို့တယ်အဲ့ဒီအခြေခံကနေဖေဖော်ဝါရီလောက်ဖွဲ့ကြည့်ဖွဲ့ကြည့်ဖို့အခြေခံဥပဒေတစ်ခုကိုဒီနိုင်ရေးဆွဲနိုင်နိုင်တော့မှပြဿနာရှင်းသွားမှာအဲ့လိုမဟုတ်ဘဲနဲ့အဲ့ဒီအခြေခံမှစဉ်းစားဘဲနဲ့မူရင်းအခြေခံမှစဉ်းစားဘဲနဲ့နောက်ချက်ကပဲအတင်းကျသက်သွင်းတော့ဒီကြားထဲမှာဘာဖြစ်လာလဲဆိုတော့ရခိုင်ပြည်သားမကပဲတခြားပြည်နယ်တွေမှာမရှိတိုင်းရင်းသားတွေဓာတ်တွေအခွင့်အဆုံးချုံးသွားတယ်။ဥပမာရှင်ဒါရခိုင်မှာထွက်တဲ့ဟလာလောင်းသားသဘောတန်ွေပညာဆွဲဟာတွေကိုရခိုင်သားတွေသုံးခွင့်သာရှိမယ်ဆိုရင်တကယ်ကိုအင်အားတောင်းနေတဲ့ဖြစ်သွားတာ။အကုန်လုံးကနေပြည်တော်ကရှိကောင်းတော်နေကြလူကြီးကိုသုံးဆွဲနေတဲ့အခါမှာမကျေနပ်မှုတွေတက်လာတာပေါ့။ဒါကနိုင်ငံရေးနောက်ခါဖြစ်တယ်။ဒီတော့ဥပဒေနဲ့ကျွန်တော်ဘယ်လိုကြည့်ကြမလဲဆိုတော့2008ဖွဲ့စည်းပုံနဲ့တွားလို့ကိုမရပါဘူး။တော့ပြင်ဖို့ပညာဆိုဆင်းအောင်မစမ်းနဲ့။ဥပမာဥနာဒေါကင်ဆိုကြီးပြောတယ်။စရီးနဲ့ကြော်ကြီးချိုးလို့မရဘူး။ချိုးလို့ရတယ်။ဥပမာ386ကိုပြန်ဖတ်ကြည့်ပါ။အဲဘိုးက386မှာတရားတရားဥပဒေတည်တဲ့ဥပဒေတရားကကုမှုချက်ကုသရိကိသမတပါးဆိုပါတယ်။ဒီတော့ EU ဝင်မှနဲ့စရိယနဲ့စရိယနဲ့ချုပ်လို့မရဘူး။သို့တော့ဒီရဲ့ဥရခွင့်ဥတိုင်းချုပ်လို့ရတယ်။ဘောက56ကနေ့ခုနပြောတဲ့ဥပဒေကဒီရဲ့ဥပဒေ။ဥပဒေသစ္စာဥပဒေ။အဲ့ဥပဒေရဲ့ချုပ်ခွင့်ရှိတယ်။အဲ့တော့နှောင်းကြီးဖွဲ့စည်းပုံအခြေခံဥပဒေကဒီလိုမျိုးမဟုတ်မှပြည်ပြန်ထားပြီးတော့ကုမှုချက်ပေးထားကြောင့်မတရားဥပဒေဆက်ရှိနေတယ်။နှောင်းကြီးဖွဲ့စည်းပုံအခြေခံဥပဒေအရင်ရှင်းပြရမယ်။အရင်မိရှုပြရမယ်တမိုင်းမဲ့ချင်းမှာထက်ပြလိုက်ရမှာဘုရားကိုချီအောင်ဥပ္ပိတတက်ပေါ်လေးကိုသွားမှာအဲ့ဘိုင်းဖြစ်တယ်နောက်တစ်ခါပါလဲဆိုတော့ကျွန်တော်တို့ဒီနိုင်ငံဥပဒေဆက်ဆက်ဖို့လိုလာတယ်ဥပ္ပိစိုးမိုးရေးကိုဒီလိုဥပဒေဆက်ဆက်လို့မရတော့ဒီတွင်မှာကတော်များများကမတရားဥပဒေဖြစ်တယ်တရားဥပဒေစိုးမိုးရေးကျွန်တော်သွားရမယ်အဲ့ကဘာစဉ်းစားရမှာလဲဆိုတော့စစ်ပွဲတွေကိစ္စမင်းတို့ကင်းစိုးရေးကြတော့လက်ခံတယ်လူတို့ကိုမတီးတင်ဘူးလူတို့မထီးတဲ့ဘူးဆိုနိုင်ငံရေးရပြောနေနေမရဘူး။ဒါကြောင့်လဲပြောပေါင်းအောင်များပြီ။ကျွန်တော်ဘာလို့ဖို့လို့လဲဥပဒေရှုထောင့်ချိတ်ကပ်ဖို့လို့လဲဘလို့ချိတ်ကပ်မလဲ။မြန်မာနိုင်ငံကနေပြီးတော့လက်မှတ်ရေးထိုးအတည်ပြုထားတဲ့ဂျနီဗာကွန်ဗင်းရှင်းဆိုတာရှိတယ်။တကယ်တရားဝင်နိုင်ငံသားဥပဒေဖြစ်တယ်။ကမ္ဘာလုံးလီဒါဖြစ်တယ်။ဆိုဂျနီဗာကွန်ဗင်းရှင်းလက်မှတ်ထိုးထားတဲ့ဒီလူသားချင်းစာနာထောက်တဲ့ဥပဒေလက်မှတ်ထိုးထားတဲ့နိုင်ငံတွေဟာသက်ဆိုင်အတိုင်းမှာသက်သက်ကြီးကြားအဲ့ဥပဒေကိုကားပြီးတော့မှရှိပဲဆန်ဥပဒေတစ်ခုပြရမ်းရတယ်စိတ်ကိုထင်းချိုးရတယ်နှစ်ဖက်တိုက်တာမှန်တယ်လူတို့တော့မထီရအောင်တော့မထီရအောင်ဆိုတော့တရားဟောကြမလို့ဥပဒေပြရမ်းရတယ် military act ကိုရှိပဲဆန်ဥပဒေတစ်ခုပြရမ်းအခုမပြရမ်းဘူးတွတ်တော်မတရားမသိကြအောင်ဆောင်နေရတယ်မသိလို့လားလည်းမသိဘူးဟာအဲ့ဥပဒေပြရမ်းချက်ကိုစဉ်းစားဖို့လုံးဝမစဉ်းစားဘူးအဲ့လိုဖြစ်တဲ့အခါကျတော့ဘလို့တော့ထင်းချိုးမလဲဒီလိုဆက်ဒီလိုဥပဒေခြေခံနေရတယ်စဉ်းစားဖို့လိုပါတယ်
โอเคขอทุกซินเนียร์เจซูบาสรเอาကျွန်တော်တို့ဒီซินเน่ဝက်တက်ကိုကိုယ်တိုင်ซินเน่ဖို့ကျွန်တော်တို့ဆက်သွက်ထားတဲ့ပုံကတူလေးလေးလိုင်းပေါ်မှာရှိနေပါတယ်ဥဆိုးဝေဖြစ်ပါတယ်ဥဆိုးဝေသဘောထားလဲซินเน่လို့ရပါတယ်ခင်ဗျာ
ကျွန်တော်တို့လက်ရှိရခိုင်မှာဖြစ်နေတဲ့တရင်းကြီးကြားနေရတော့ဗျာဒီတန်းซินเน่ကောင်းကြရပါရင်းကြီးတဲ့ဒီတိုင်းဒီတိုင်းရင်းကြီးတဲ့လူအဖွဲ့အစည်းတိုင်းကဘယ်လိုမှလက်မခံနိုင်တဲ့အကြောင်းအရာမျိုးဖြစ်နေတယ်ဒီဒါကျွန်တော်ငယ်ငယ်တော့ဆိုရင်ဒီပေါ့နော်ကျွန်တော်သွားပြေးနေတာကကျွန်တော်ငယ်တုန်းကဒီဇက်တော်ကြီးရာစုံတွေမှာဒီရစ်ပူစော်တယ်ပေါ့အာနာချင်းရသူတို့ရဲ့အာနာကိုတတန်တူဖို့ခိုင်နေဖို့အတွက်ရစ်ပူစော်တယ်ဆိုတာမျိုးဟာဩဒါပါလားလို့အခုကျွန်တော်အဲ့လိုသဘောပေါက်တယ်ပေါ့ဆိုလို့ရှိရင်ကျွန်တော်ပြောမယ်ဗျာဟိုဆရာဖီးရဲ့အိမ်ခန့်ပြောမယ်ဆိုလို့ရှိရင်ဖောက်ရောက်တာကတဲ့ဟိုပေါ့ဟိုယောဂမဟုတ်ပါဘူးတဲ့ယောဂလက္ခဏာမှာဖြစ်ပါတယ်တဲ့နှလုံးမကောင်းရင်လည်းဖောက်ရောက်တယ်တဲ့အဆုတ်မကောင်းရင်လည်းဖောက်ရောက်တယ်ကြောက်တာမကောင်းရင်လည်းဖောက်ရောက်တယ်ဗီတာမင်တက်ချုပ်တယ်ရင်ဖောက်ရောက်တယ်တဲ့။ဘာကြောင့်ဖောက်ရောက်လာလို့မသိတဲ့နဲ့ဆီးဆင်းနေတာပြင်းနေတော့ဆီးနေတာတွားရင်အဖောကျတယ်ဆိုတော့အတိရောက်နဲ့လူနာကိုဆီးဆင်းတဲ့ပြင်းနေတယ်ဆိုလူနာအသက်ကျသွားပါလိမ့်မယ်။ဆိုလို့ရှိရင်ကျွန်တော်တို့ဒီဒါကဘုဒါယောဂအဆက်ကဒါအတင်ကူးကြောင်းကြက်တင်ပါမယ်။အတင်ကူးကြောင်းကမှဖြစ်လာတဲ့ကြက်တနာကြီးဒါကိုမင်းမှဖြစ်နေတယ
်။ဟုတ်ကဲ
့။ဒီချင်းနိုင်ငံရေးကောင်းဆောင်ဟုတ်ကဲ့နိုင်ငံရေးကောင်းဆောင်ဒီချင်းနဲ့လေလူတိုင်းတိုက်ပြီးပြောပြီးတော့ဟိုအပေါ်ကရေနဲ့ဝါကူထိုးတယ်ရောနော်အင်းပေါ်စီချင်းစင်းနေသူစိတ်ကြောက်ပုံလေးဆိုတဲ့အဖြစ်ရောက်မှကျွန်တော်ဆိုရတယ်ဒါကြောင့်ဒီတက္ကနာရဲ့ဇနစ်ကိုငြိမ်အောင်ကြည့်ကြပါက
ကျွန်တော်တို့ကအတင်းကူးကြောင်းကြီးချက်တယ်ကြောင့်ဒီကိစ္စလေးဖြစ်နေတယ်အတင်းကူးကြောင်းကြီးပန်းနိုင်ရင်သူဒီနေ့ကြီးပန်းနိုင်တဲ့ကြောင့်ရောက်မှာဒီဒုက္ခလေးကိုသွားနေရတယ်ကျွန်တော်အဆင်ပြေနေပါတယ်ဟုတ်ကဲ့ကျေးဇူးပါကိုစိုးဝေးဆွေးနွေးပြီးတော့ကျေးဇူးပါဆိုတော့ကျွန်တော်တို့ဆိုအီးမေးလ်ဖေးဆိုတွေကနေပြီးတော့ပြပို့ထားတဲ့စာတချို့လည်းရှိနေပါသေးရဲ့အရင်ဆုံးကတော့ကျွန်တော်တို့
Shang ဒိန်းနေရတဲ့ဆေးဘေးရှောင်ဒုက္ခတွေတွေကတောင်းလဲချီပြီးရှိလာနေပါတယ်။ငြိမ်းချမ်းတရားခဲ့တဲ့ရခိုင်ပြည်နယ်ဟာအခုအချိန်ကြီးအရကတော့တရားဥပဒေစိုးမိုးမှုနဲ့လုံခြုံရေးကိမဲ့လူနီနီဖြစ်နေပါပြီ။ကြေးရွာတွေမှာလည်းအုပ်ချုပ်ရေးမှုတွေကနှုတ်ထွက်ကုန်ပါပြီ။ ရဲကင်းစခန်းတွေရုံသိမ်းထားရပြီးတော့အုပ်ချုပ်ရေးကိမဲ့နေပြီလို့ဆိုနိုင်ပါတယ်။ဒီအခြေအနေကိုရောက်လာရတာကတော့အေးအေးရခိုင်လက်နက်ကိုင်တပ်ရဲ့အကြမ်းဖက်ကျူးကျော်တိုက်ခိုက်မှုတွေစတင်ခဲ့လို့ပါဆိုရင်တော့မားမယ်မထင်ပါဘူး။အစိုးရတပ်ဖွဲ့တွေကိုအကြမ်းဖက်တိုက်ခိုက်သူလို့သတ်မှတ်ပြီးအေးအေးကိုတာဝန်အရလိုက်လံတိုက်ခိုက်နိုင်နေရမှာခြေလို့လက်လို့ပြုမှုတွေကြောင့်လားဆိုတာကိုလည်းစမ်း ဒီကတာဝန်ရှိသူကိုဖော်ပြရမယ်ဆိုရင်အေးအေးဟာအဓိကတာဝန်ရှိသူလို့ဆိုနိုင်မယ်ထင်ပါတယ် စစ်တပ်ကရှေ့တန်းမှာခြေလိုလက်လိုလုံးပြီးလို့အပြစ်မဲ့ပြည်သူတွေတည်ကြည်ခဲ့ရတာအပြစ်ဆိုစရာဖြစ်လို့သူ့မှာလည်းတာဝန်ရှိတယ်လို့ဆိုရမှာပါတိုင်းရင်းသားအချင်းချင်းတို့ကြားဖြစ်ပွားနေတဲ့စစ်ပွဲတွေကိုအများဆုံးရပ်တင်နေပါပြီတိုင်းငယ်ရေးနီလန့်နဲ့တွေ့ဆုံဆွေးနွေးတဲ့ကျင့်စဉ်များဖြစ်တာမိမိတို့လိုလားတဲ့ဒဏ်တို့အခွင့်အရေးနဲ့ ကိုပါရုပ်ချုပ်ခွင့်ရရေးတို့ကိုတောင်းဆိုကြဖို့အခွင့်လမ်းများပွင့်နေပါပြီဒါကြောင့်အစိုးရတပ်မတော်အေအေတို့အကြားတီးကြားညှိနှိုင်းဆွေးနွေးမှုတွေလုပ်နိုင်မှသာသဘောထားကွဲလဲမှုတွေကင်းနိုင်ပြီးတော့ရခိုင်ပြည်နယ်အေးဂျင်တာယာဖွံ့ဖြိုးမှုရရှိနိုင်မယ်အခုဖြစ်နေတဲ့ပြည်ပခါများချုပ်ငိမ့်နိုင်မယ်လို့ယူဆမိပါကြောင်းရေးထားပါတယ်ရှင်ဟုတ်ကဲ့ဒါဦးစိမ့်မော်ရဲ့စာအတော့ဒီရခိုင်ပြည်န
ဒီမှာလက်နက်ကင်ပဋိပက္ခတွေကြာမိသားပင်ဖြစ်နေရတာဟာနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့ဖြေရှင်းနိုင်သောမရှိပဲစည်ရင်းနည်းနဲ့ဖြေရှင်းနေတာတွေကြောင့်လို့ပဲယုံကြည်မိပါတယ်။ဒါကြောင့်လက်နက်ကင်ခေါင်းဆောင်တွေအားလုံးမှာတာဝန်ရှိတယ်လို့ယူဆမိပါတယ်။အစိုးဆုံးကတော့လက်နက်ကင်ပဋိပက္ခတွေကြာအပြစ်မဲ့ပြည်သူတွေတည်ဆုံနိုင်ရသွားကြပြီဆိုရင် ပဲလက်နက်ကင်ခေါင်းဆောင်တွေကမှမိမိတို့ရဲ့လက်ချက်ပါလို့တာဝန်ခံရတဲ့တတိမရှိကြခြင်းပါပဲ။အပြစ်မဲ့ပြည်သူတွေထိခိုက်သေးခြင်းမှုဘေးကရှောင်ရှားနိုင်အောင်နဲ့ထိုက်တန်တဲ့တရားမျှတမှုတွေရရှိအောင်ဆွမ်းဆောင်ပေးဖို့အဓိကတာဝန်ရှိသူတွေကတော့ပြည်သူတွေရဲ့ဘဝလုံခြုံမှုကိုအာမခံပေးပြီးမဲတွေရယူထားတဲ့အစိုးရနဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေလက်နက်ကင်ခေါင်းဆောင်တွေဥပဒေပညာရှင်တွ ni lumya po, nyanya yego yanguri ja, among sa yani ja, masha de me, pidure na lo in dega, the same thing, si cha lani de, toga, nyaye buri ja, chajan ja walu, suni layabare.
Okay, dah, mautatana, suni cha ba, not a general di Facebook and people that are salzang shiva de, masumum patya bivangnya.
Okay, bashi, tu ye tara garo, chenogaro, ee yakain damaro gube, mieta yakan jimare biare. ยักษ์ใหญ่จำรอฮะยักษ์ใหญ่มิวดาลีเนี่ยพูดสิทาร์เนี่ยมิวชิดจำรอพี่บาร์เลยอ่ะคุณสิบวยเลยพี่เนาะดีสิบเอ็ดชั่วโมงค่ะเลยพี่เนี่ยอะไรจำรอกันเลยคอยอยู่เฉยๆแค่นี้อะไรก็ยักษ์ใหญ่ลุ่มยูเลยเว็บพี่บีโร่ยักษ์ใหญ่ลุ่มยูเลยเว็บทุกข์ยังนี่ใจอะไรถ้าจะมาลูกก็ลุ่มยูเลยกูเงี้ยนะตอนนั้นเอาพี่สับบีโร่สิไม่ได้ดอกเว็บแต่กูก็ยังพี่วินิไลเซจมาเลยถ้ากูยักษ์ใหญ่จำรอส่วนสองนายเนี่ย ဆစ်ဆက်မတိုက်တော့ပဲတက်ကိုကိုယောင်ဖြောက်လိုက်ဖို့ပါရခိုင်ပြည်နယ်အတွင်းမှာရခိုင်တက်မတော့အခြေချဖို့ဆိုတာပုံမှန်260တက်ကိုပြင်ပြီးလို့ကိုပြည်နယ်ကိုလူမျိုးတွေအုပ်ချုပ်ခွင့်ရတော့အချင်းချင်းညှိနှိုင်းဆောင်ရွက်ကြမယ်ဆိုရင်ခက်မယ်မထင်ပါဘူးဗျာတဲ့ရခိုင်တိုင်းရင်းသားတွေရဲ့ဒုက္ခကိုမမြင်ရလို့ပြည်လဲနိုင်မဲ့ဤကိုတင်ပြရတာပါတခြားဘာကြီးရွယ်ချက်မှမရှိပါဘူးဆိုပြ
ဆိုတော့ဒီလိုတွေနောက်မှာဖြစ်မလာအောင်ကျွန်တော်တို့ဘာတွေလုပ်နိုင်တာတွေရှိလဲဘာတွေလုပ်ဖို့လိုမလဲဒေါက်ကင်ဆောရင်ဆွေးနွေးပြပါလား
ဟုတ်ကဲ့ပါရှင်ကျမတို့ကဒီတိုက်ပွဲတွေကတော့အခုဖြစ်နေတာကနော်နှစ်ပေါင်းဘယ်လောက်ကြီးကြာမလဲရေရှည်လားရေတိုးလားဆိုတာဘယ်လိုမှပြောလို့မရဘူးတိုက်နေတဲ့လူတွေကလည်းသူတို့အတွက်အခြေတစ်ခုဆက်မလာမချင်းကတော့တိုက်နေကြမှာပါပဲအဲ့ဒီအတွက်ကြောင့်အခုလောလောဆယ်ဒုက္ခရောက်နေတဲ့ပြည်သူတွေကိုချက်မဲ့ဒုက္ခ ဒီလိုမျိုးဟိုပြဿနာတွေကိုသူတို့လက်တွေ့မှာမခင်စားရအောင်ပေါ့เนาะဒီအတားအဆီးတွေစဉ်းစားကြရမယ်ဆိုတဲ့အဖြစ်တစ်ခုကိုပေါ့ဒီပြဿနာတွေမဖြစ်ဖို့အတွက်အဖြစ်တစ်ခုကိုပေါ့တော့အစိုးရကကူးဆောင်ပြီးတော့အကောင်လုံးကုနာကပြောတော့တဲ့တော်တော်ကိုယ်စားလှယ်တွေအဲဒီဥပဒေပညာရှင်တွေနောက်တက CS တို့တွေအကောင်လုံးပူးပေါင်းပြီးတော့အဖြစ်တစ်ခုချသိနေလို့ဒီမှာအနေနဲ့တော့အကျဉ်းပြုတင်ကြချင်ပါရဲ့ရှင
်ဟုတ်ကဲ့ Okay ဆောင်းရေးဆွေးနွေးရကျေးဇူးပါဆိုတော့ဥောက်ထုတ်ရဲ့အမြင်ရောခင်ဗျာကျွန်တော်တို့အခုဒီထိခိုက်နေနာခဲ့ရတဲ့သူတွေဒါကြောင့်ဖြစ်မျိုးတွေပြန်မဖြစ်အောင်ဟိုလုပ်ပြနိုင်တဲ့ကိစ္စတွေဘာတွေများရှိမယ်လို့ဥောက်ထုတ်သုံးသပ်မိလားခင်ဗျာ
ဟုတ်ကဲ့ဗျာဒီအသေးခွဲရပြင်ဖို့လိုနေတာခုမှခုနဦးစိမ့်မောင်ပြောတဲ့ဒီခေါ်မျိုးဒီကြီးကအကျန့်ဖက်ကြီးဆိုရယ်ဆိုတာယူကဒါလုံးဝမရှိတဲ့ဒီခေါ်သူကတိုင်းရင်းသားပြည်နယ်တွေမှာတိုင်းရင်းသားတွေသူ့ဟာသူနေကြတယ်မြန်မာပြည်ကသွားကျူးကျော်တိုက်ခိုက်တယ်အခုလက်ရှိမြန်မာစစ်တပ်ကသွားကျူးကျော်တိုက်ခိုက်တယ်အကျန့်ဖက်ကျူးကျော်တိုက်ခိုက်တာကမြန်မာစစ်တပ်ဖြစ်တယ်အေးမဟုတ်ဘူးဒါကြောင့်အေးပါဝင်သူ့ပြည်နယ်သူ့ဒေသမှာဟိုရရလင်းလင်းနဲ့ခုခံစစ်ဆင်နွှဲနေကြတဲ့တိုင်းရင်းသားအဖွဲ့ကြီးကမနေ့ကကြောင့်ယူဆတယ်ဒီခေါ်ရချင်းမှုလို့ရတယ်။နောက်ချက်။ဒုတိယချက်ကဒီတိုင်းလုံးလုံးစေကြတာကိုမလုပ်။ချက်ချင်းခဏရက်စီကျင်သလား။အဲတော့နံပါတ်1တာဝန်ရှိသူကဒေါ်ဆန်းစုကြည်ကောင်းဆောင်နဲ့ဥသာတင်ကိုဖွဲ့ချုပ်ပြည်တယ်။ဒေါ်ဆန်းစုကြည်မှာပူတာဝန်ရှိတယ်။ဒါကြောင့်လဲရခိုင်ကိုအီကိုတွတ်တိုက်ဖို့သူကူးကြက်ပြေးလိုက်တာ။အဲတော့ဒီလောက်ဒုက္ခရောက်နေဘာချက်ချင်းလုပ်ရမလဲ။ဘဝ56ဥပဒေကိုချက်ချင်းပြတ်သိမ်းပြလိုက်ရ
။ဟုတ်ကဲ
့။ဖွဲ့ချုပ်ဝန်ပြည်နယ်ကြီးကထားအောင်။နောက်တရားစီရင်ရေးရည်ကျင်းရမယ်။လူလက်ကမ်းလိုက်တဲ့တရားစီရင်ရည်ရတရားပေါ်အောင်လုပ်ပြရမယ်
။ဟုတ်ကဲ့။ပါဝင်ဆွေးနွေးပြတဲ့ဦးအောင်ထူဒေါက်ကင်ဆော့ဝေကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့သွတ်တရှင်တွေအားလုံးနဲ့ဆုတောင်းပေးပါမယ်ခင်ဗျာ
။ကိုယ်အောင်လူဆွေးနွေးတင်ဆက်တဲ့စနေညဗီဒီယိုရဲ့ဒိုင်းအလီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ကျွန်တော်တို့ VOA ကနေပြီးတော့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မြန်မာပြည်ကပေးစာကဏ္ဍမှာတေးသချင်းတောင်းရင်ဆိုရင်တော့စာရေးသားနိုင်မယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်။လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။ VOA ရုံးချုပ်ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းတော့12323829994လို့ဆက်သွင်းနိုင်ပါ रे ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ဂီထက်ကပြောပြမှာဖြစ်ပါတယ
်တောင်အာဖရိကမှာအစဉ်လာကြီးတဲ့အာနာယအာဖရိကန်နက်ရှင်နယ်ကွန်ဂရက်စ် ENC ပါတီကနိုင်ငံကိုဆက်ပြီးဥဆောင်မဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကစနေနေ့မှာအတည်ပြုပါတယ်ပြီးခဲ့တဲ့ဗုဒ္ဓဦးနေရွေးကောက်ပွဲမှာ ENC ပါတီရဲ့ရလဒ်ကအရင်နဲ့စာရင်ကျဆင်းလာတာနဲ့အတူအနာထိတ်ချုပ်နိုင်မှုကတော့ရော့ချလာခဲ့တာပါပြီးခဲ့တဲ့2014ခုနှစ်ရွေးကောက်ပွဲမှာမဲထွက်ထက်သူအရေအတွက်က 83.5% ခန့်လုံးကနေအခုရွေးကောက်ပွဲမှာတော့မဲထွက်ထက်သူ 66% ခန့်လုံးအထိတိတိတသားကျဆင်းခဲ့ပါတယ်။ထင်ရှားတဲ့အာဖဂန်ရုပ်တံသတင်းတောင်ဟောင်းမီနာမန်ဂယ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာမေလ17ရက်ကတပ်ဖြတ်ခံရတဲ့အကြောင်းအာဖဂန်အနာပိုင်တွေကကြေညာပါတယ်ဒေသစံနှုန်းချင်းမိနစ်9နာရီမိနစ်20အချိန်မှာကာဘူးမြို့ရှစ်ရက်ကွတ်မှာတနက်နေ့ပြစ်ခတ်ခံခဲ့ရတာလို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကပြောဆိုထားပါတယ်ပါကစ္စတန်နိုင်ငံတွင်မှာတရုတ်စီမံခန့်ခွဲတဲ့အာရီဗျာပင်နယ်ဂွာရာရင်းနဲ့စိတ်ကန်းအနီးကကျင်းငါးပွင့်ဟိုတယ်တစ်ခုကိုစနေနေ့တုန်းကအကြမ်းဖက်ဝါဒီတွေဝင်ရောက်တိုက်ခိုက်ခဲ့ကြောင်းပါကစ္စတန်အနာပိုင်တို့ကပြောပါရယ်ဟိုတယ်အပေါ်ဆုံးထက်ထိရောက်တဲ့လေကအတက်ဆင်းတစ်ခုထဲမှာလက်နဲ့အပြည့်အစုံကင်ထားတဲ့တိုက်ခိုက်ရေးသမားတွေကိုပါကစ္စတန်လုံခြုံရေးတပ်ဖွဲ့ကအလင်းမြန်ဝိုင်းရံထားလိုက်နိုင်ပြီးဟိုတယ်မှာတဲခုသူအလုံးကိုဗီယက်နယ်ကင်ကင်ကဲထုတ်နိုင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောဆိုထားပါရယ်ကုလသမဂ္ဂငင်းချမ်းရေးသဘောတူညီချက်အရရှီမင်းနိုင်ငံဟော်ဒေတာဆာလစ်ရာစ်အီစာစိတ်ကန်းတွေကနေဟူတီသဘုံတွေစနေနေ့မှာစတင်ဆုတ်ခွာလာကြပါတယ်။ဟူတီသဘုံတွေတက်ဆွမှုကိုစနေနေ့မှာစတင်ပြီးအင်ကာနေ့မှာအပိတက်တက်ဆွရမှာဖြစ်ကြောင်းကုလသမဂ္ဂကတောက်ကြံနေမှာကြေညာခဲ့တာပါရှင
်။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဤတန်စင်ဖြစ်ပါတယ်။အတန်မိုင်းဆိုင်ရာအင်ဂျင်နီယာတော့ Zinat Abdul Rahman ဖြစ်ပါတယ်။ဒီကနေ့မနက်အတွက်6:00-9:00အထိ VOA အစီအစဉ်တွေကိုလိုင်းလိုမီတာ30.40-48နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါသတို့ရှင်များတို့ကမြန်မာပြည်သူသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ပြီးကြော်ရှင်ပွဲနေ့တစ်နေ့ဖြစ်နိုင်ကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.